Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2024ခုနှစ်စက်တင်ဘာလ13ရက်တောက်ကြနေမနေ့ဖက်ရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတရက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကပါတပြိုင်တည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ဖက်တန်လင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ Ukraine အနေနဲ့ Russia နိုင်ငံတည်းထိလက်လှမ်းမိမဲ့တာဝေးပြစ်လက်နက်တွေအသုံးပြုခွင့်ကန့်သက်ထားတဲ့အပေါ်အမေရိကန်ပြည်ထောင်စုကပြန်လည်သုံးသပ်နေပြီဖြစ်ပါတယ်။ဂါဇာဒေသမှာလူသားချင်းစာနာမှုအကူအညီပေးတဲ့နေရာတွေကိုအကာအကွယ်ပေးဖို့အမေရိကန်ပြည်ထောင်စုကဣသရေလကိုထပ်မံတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံတွင်ကလေးငယ်10ဦးထက်မနည်းသေဆုံးခဲ့တဲ့လေကြောင်းတိုက်ခိုက်မှုအပေါ်အထူးအံ့ဩတုံ့လုံးမိတယ်လို့ UNICEF ကပြောပါတယ်။
အခုလိုနောက်ဆုံးရသတင်းတွေအပြီးမှာတော့နိုင်ငံတကာနဲ့မြန်မာဆိုင်ရာသတင်းဆောင်ပါတွေအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်ပေးဖို့စီစဉ်ထားပါတယ်။အမေရိကန်ရွေးကောက်ပွဲနဲ့ရွှေပြောင်းနေထိုင်သူများအရေးရေတက်အင်အားတိုးချဲ့လာနေတဲ့တူရကီစစ်ပွဲလာကာလဂါဇာဒေသကလေးတွေရဲ့ပညာရေးမြန်မာနိုင်ငံမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုဒဏ်ကိုခံနေရတဲ့အရသားတွေကိုကာကွယ်ဖို့အမေရိကန်လိုနိုင်ငံတွေကအကူအညီရနိုင်ပါသလားစတဲ့သတင်းဆောင်ပါနဲ့သုံးသပ်ချက်တွေပြီးမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျမရဲ့စီစဉ်တိုင်းရင်သတင်းလွာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြပေးမှာပ
ါ။ရုရှားတပ်တွေကလေကြောင်းကနေယူကရိန်းနိုင်ငံတလွာတိုက်ခိုက်နေတဲ့လက်နက်တွေကိုဖျက်ဆီးဖို့အတွက်ရုရှားပိုင်နဲ့အတွင်းပိုင်းထိမစ္စိုင်းတုံးပစ်ခတ်ခွင့်ယူကရိန်းကိုလိုအပ်ရင်ပေးဖို့လှုပ်လာနိုင်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကင်ကတစ်သပရီနေမှာပြောပါတယ်။အမေရိကန်နဲ့မဟာမိတ်တွေကယူကရိန်းရုရှားစစ်ပွဲအတွင်းယူကရိန်းရဲ့လိုအပ်ချက်တွေကိုအမြဲစဉ်းစားလုပ်နေပေးနေတာဖြစ်ကြောင်းဝန်ကြီးဘလင်ကင်ကပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကလည်းအမေရိကန်နဲ့ယူကရိန်းရဲ့မဟာမိတ်တွေကသူတို့လက်နက်တွေကိုရုရှားပိုင်နဲ့အတွင်းပိုင်းထိပစ်ခတ်ခွင့်ပေးဖို့တုံ့ဆိုင်နေတယ်ပေါ့ရုရှားအခွင့်ကောင်းယူတယ်လို့ကြေညာပြင်းနေမှာပဲပြောပါတယ်။အခုလိုနှောင့်နှေးနေတာကိုအခွင့်ကောင်းယူပြီးရုရှားကသူ့ရဲ့ရှေးပြတ်မှတ်တွေကိုရုရှားအတွင်းပိုင်းနဲ့အထိပြောင်းရွှေ့တာတွေလှုပ်လာနေတယ်လို့လည်းပြောပါတယ်။အမေရိကန်နဲ့အနောက်မဟာမိတ်တွေကလာပေါင်း30ကျော်နေပြီဖြစ်တဲ့ရုရှားယူကရိန်းစစ်ပွဲပိုးပြီးကျယ်ပြန့်လာမှကိုစိုးရိမ်နေတဲ့အတွက်ယူကရိန်းကိုသူတို့ပေးအပ်တဲ့လက်နက်တွေနဲ့ရုရှားအတွင်းပိုင်းထိပစ်ခတ်ခွင့်ကိုတားမြစ်ထားတာဖြစ်ပါတယ်။ယူကရိန်းကနှစ်နိုင်ငံနေဆက်နဲ့ပိုးပြီးနေတဲ့နေရာကရုရှားပစ်မှတ်တွေကိုပဲပစ်ခတ်တာ drone နဲ့တိုက်ခိုက်တာပဲလုပ်နိုင်တဲ့အတွက်ယူကရိန်းကိုတိုက်ခိုက်နေတဲ့ရုရှားရဲ့မစ္စိုင်းတုံးတွေသိမ်းဆီးထားတဲ့နေရာတွေကိုပစ်မှတ်ထားတိုက်ခိုက်ခွင့်ပေးဖို့အတွက်သမ္မတဇလန်စကီကထပ်တလဲလဲတောင်းဆိုနေတာလည်းဖြစ်ပါတယ်။ဣသရေလလေကြောင်းတိုက်ခိုက်မှုကပါလက်စတိုင်းဒုက္ခသည်တွေခိုလုံနေတဲ့ကုလသမဂ္ဂကျောင်းဝင်းကိုထိမှန်ပြီးကုလဝန်ထမ်း6ဦးပါဝင်လူပေါင်း18ဦးသေဆုံးရတဲ့နောက်တနေ့မှာပဲဂါဇာကလူသားဆန္ဒမှုအကူအညီပေးနေတဲ့နေရာတွေကိုအကောက်အွယ်ပေးဖို့အမေရိကန်ကဣသရေလကိုဆက်ပြီးဖိအားပေးမယ်လို့နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်ကတက်တဲ့ပြည်နေ့မှာဝါရှောကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အချိန်နဲ့မှာပဲဒီလိုနေရာတွေမှာဟာမတ်တွေခိုလုံနေတာတွေ့ရတဲ့အပြင်အဲ့ဒီနေရာတွေကိုတိမ့်ပိုက်ပြီးအဲ့ဒီကနေသူတို့ရဲ့စစ်စင်ရေးတွေလုပ်တဲ့ချင်းချောက်မှုအန္တရာယ်လည်းရှိနေတဲ့အတွက်အရက်သားတွေအတွက်အန္တရာယ်ကြီးတဲ့ဒီလုပ်ရက်တွေကိုရပ်ပစ်ဖို့ဝန်ကြီးပလင်ကတောင်းဆိုပါတယ်။ဒါပြင်အခုအစ္စရဟမစစ်ပွဲက12လတည်းရောက်လာပြီဖြစ်တဲ့အတွက်အပြစ်ရဲ့သဘောတူညီချက်ရဖို့အရေးကြီးကြီးလိုအပ်နေတယ်လို့လည်းပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကလည်းဂါဇာမှာအရက်သားတွေကိုထိရောက်တဲ့အကာအကွယ်တွေမပေးနိုင်ပဲဖြစ်နေတာဟာလက်ခံနိုင်တဲ့အကြောင်းမရှိဘူးလို့ပြောပါတယ်။အရက်သားတွေနဲ့သူတို့အားထားနေရတဲ့အခြေခံအဆောက်အုံတွေကိုအကာအကွယ်ပေးဖို့သူတို့ရဲ့အဓိကလိုအပ်ချက်တွေအပြည့်ရဖို့လိုအပ်ကြောင်းလည်းပြောပါတယ်။ဒါပြင်စာသင်ကျောင်းတွေခိုးလုံနေတဲ့နေရာတွေနဲ့ဒီနေရာတွေအနားတော်တိုက်ခိုက်မှုတွေမလုပ်ကြဘူးလဲတိုက်ခိုက်နေတဲ့အဖွဲ့တွေကိုတောင်းဆိုလိုက်ပါတယ်။ American, Australia, Japan နဲ့ India လေးနိုင်ငံပါဝင်တဲ့ Quad အဖွဲ့ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကို September 27ရက်မှာသမ္မတ Joe Biden ကသူ့ရဲ့ဌာနဒယ်လာဝဲပြည်နယ်မှာကျင်းပမယ်လို့သမရအင်ဗျူကချက်စပရင်းနေမှာတင်ညာပါလေအစည်းအဝေးမှာကွတ်တဖွဲ့ရဲ့နောက်ခေါင်းဆောင်တွေဖြစ်တဲ့ Australia ဝန်ကြီးချုပ် Anthony Albanese အိန္ဒိယဝန်ကြီးချုပ် Narendra Modi ဂျပန်ဝန်ကြီးချုပ် Kishida Fumio တို့ကိုသမရ Biden ကဒုတိယကြိမ်နဲ့နောက်ဆုံးကြိမ်အင်ရှင်ဖြစ်တဲ့လက်ခံကျင်းပပေးဖို့အတွက်စီစဉ်ထားတာဖြစ်ပါတယ်နယူးယောက်မှာကုလသမဂ္ဂအထွေထွေညီလာခံကျင်းပခြင်းမှာဘေးထွက်အစည်းအဝေးတစ်ခုဖြစ်တဲ့ဒီထိပ်သီးအစည်းအဝေးကိုကျင်းပမှာလည်းဖြစ်ပါတယ်ဒီစီဝေးမှာအဓိကဦးစားပေးကိစ္စဖြစ်နေတောင်တရုတ်ပင်လယ်တွေတရုတ်ရဲ့ရန်လုံမှုကိုတုံ့ပြန်ရေး Indo-Pacific ဒေသရင်းရေချောင်းဆိုင်ရာလက်ရှိလက်တွဲဆောင်ရွက်နေမှုတွေအပါအဝင်အဖွဲ့ရင်းပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးကိုဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ Imperial ပြောခွင့်ရ Caring Perry ကတော့အဖွဲ့ဝင်နိုင်ငံတွေကြား Indo-Pacific ဒေသရင်းအရိယာနေရာတွေမှာခိုင်မာတဲ့အကျိုးစီးပွားပေါ်ဆောင်ရေး Indo-Pacific ဒေသရင်းလွတ်လပ်မှုနဲ့ပွင့်လင်းမှုပိုရှိဖို့မဟာဗျူဟာရလက်တွဲဆောင်ရွက်မှုတိုးမြှင့်ရေးကိုကတ်ခေါင်းဆောင်တွေအထိပ်သီးစီးရီးမှာဆွေးနွေးဖို့ရှိတယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ
်။ VOA မြန်မာဝိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bin Juru ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါအပြင် view မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းဓာတ်ရိုက်ထုတ်လည်ပေးနေပါတယ်ခင
်ဗျ view American တန်ကတောက်တန်နဲ့မနေ့ကသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာရပိုင်းအတွင်းကလေးငယ်အနည်းဆုံး၁၀ရောက်တေဆုံးစေတဲ့လေကြောင်းတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာအတွက်အထူးအံ့ဩတုံ့လှုပ်ရကြောင်းကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကစက်တင်ဘာ၁၀ရက်နေ့မှာကြီးညာချက်ထုတ်ပြန်ပြောဆိုပါတယ်အရှိန်ကန်စာရရစက်တင်ဘာ9ရက်နဲ့6ရက်နေ့တွေမှာရှမ်းပြည်နယ်ချင်းပြည်နယ်နဲ့မကွေးတိုင်းတွေမှာလေကြောင်းတိုက်ခိုက်မှု9ခုအတွင်းကလေးငယ်အနည်းဆုံး10ယောက်ပါဝင်အရသာ24ယောက်သေဆုံးရတယ်လို့ဒဏ်ရာကလေးငယ်က10ယောက်ရှိနေပြီးကိုထူကိုထစာတင်ကြောင်းတစ်ခုလည်းပျက်စီးသွားတယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ကလေးငယ်တွေနဲ့သူတို့ရဲ့မိသားစုတွေဟာဒီတိုက်ခိုက်မှုဒဏ်တွေကိုပါခံစားနေကြတယ်လို့ပြောပါတယ်ကလေးငယ်ရင်းနဲ့သူတို့ကြီးပြင်းရတဲ့အတိုင်းဝိုင်းနဲ့စာသင်ကျောင်းတွေအပါအဝင်သူတို့အတွက်လုံခြုံမှုပေးနိုင်တဲ့နေရာမျိုးတွေမှာအသက်သေဆုံးနေကြရတာဖြစ်ပြီးဒီလိုကလေးငယ်တွေသေဆုံးတိုင်းဒါမှမဟုတ်ဒဏ်ရာတိုင်းသူတို့ရဲ့မိသားစုတွေအဖို့အထူးကြေကွဲကြရတာလည်းဖြစ်ပါတယ်။တိုက်ပွဲတွေပြင်းထန်နေတာနဲ့အမျှအခုလိုလေကြောင်းတိုက်ခိုက်မှုမျိုးဆက်ပြီးဖြစ်ပွားနေမှာကိုအထူးစိုးရိမ်ကြောင်းလဲ UNICEF အရှေ့အာရှနဲ့ Pacific ဒေသဆိုင်ရာဒါရိုက်တာ June Konogi ကကြေညာချက်ထုတ်ပြန်ပြောဆိုတာဖြစ်ပါတယ်။ကမ္ဘောဒီးယားစီးပွားရေးလုပ်ငန်းရှင်ကြီးတဦးဖြစ်တဲ့လက်ရှိအာဏာရပါတီကအထက်လွှတ်တော်အမတ် Lion Phat နဲ့ online ငွေလိမ်ဂိုင်းတွေလူကုန်ကူးမှုတွေနဲ့ဆက်ဆံနေတဲ့ company အများအပြားကို American ကဒဏ်ခတ်အရေးယူလိုက်ပါတယ်။ဒါကမ္ဘောဒီးယားမှာကာလတရှိအုပ်ချုပ်ခဲ့တဲ့ဟွန်ဆန်ရဲ့တားဖြစ်သူဟွန်မန်နဲ့တက်လာခြင်းကမ္ဘောဒီးယားက American ရဲ့ပြန်ပဲတရုတ်နဲ့ပိုးပြီးနီးကပ်တဲ့ဆက်ဆံရေးရှိလာနေခြင်းမျိုးမှာအရေးယူလိုက်တာပါ။ Lion Phat ဟာဟွန်ဆန်ရဲ့ကိုယ်ရေးအကြံပေးဖြစ်တဲ့2022မှာအခန့်အခံရတာဖြစ်ပါတယ်။အခု LINE ရဲ့ LYP ကုမ္ပဏီနဲ့ Osmac အပန်းဖြေစခန်းကိုပြစ်မှတ်ထားအရေးယူတာဖြစ်ကြောင်း American ဘဏ္ဍာရေးဌာနနိုင်ငံခြားငွေကြေးဆိုင်ရာထိန်းချုပ်ရေးဌာနကပြောပါတယ်။ဒါအပြင် LINE ထိန်းချုပ်ထားတဲ့ Cambodia အခြေစိုက် Garden City Hotel ခိုခေါင်းအပန်းဖြေစခန်းနဲ့ Phnom Penh Hotel တွေကိုပါပြစ်မှတ်ထားပြီးအရေးယူကြောင်းလည်းပြောပါတယ်။ American ဘဏ္ဍာရေးဌာနက Bradley Smith ကတော့အခုအရေးယူမှုဟာလူကုန်ကူးမှုနဲ့တခြားလူခွင့်ရဲ့ချိုးဖောက်မှုတွေအတွက်တာဝန်ခံတာဝန်ယူမှုရှိလာစေဖို့ဖြစ်တယ်လို့တချိန်တည်းမှာပဲအမေရိကန်နိုင်ငံသားတွေအပါအဝင်လူအများအပြားကိုပြစ်မှတ်ထားလိမ်လည်နေမှုတွေကိုတားဆီးနိုင်ဖို့ဖြစ်ကြောင်းပြောပါတယ်။အမေရိကန်နဲ့ Pacific ကျွန်းနိုင်ငံသုံးနိုင်ငံကြားလုံခြုံရေးဆိုင်ရာသဘောတူညီချက်ကိုဥပဒေအဖြစ်နဲ့လက်မှတ်ရေးထိုးထားတာ6လကျော်လာပြီဖြစ်ပေမဲ့ကိုဖာလို့ခေါ်တဲ့လက်လက်ဆော့ဖွဲ့စည်းမှုစာချုပ်တွေအဓိကပါဝင်ရမယ့်အချက်တွေကိုအခုအချိန်ထိအကောင့်ထဲမပေါ်နိုင်သေးပါဘူး။ဒါကတရုတ်ရဲ့လှမ်းမှုဒဏ်ခံလာရတဲ့ဒေသရင်းနိုင်ငံတွေအတွက်အမေရိကန်ရဲ့ Pacific ဒေသရင်းမိတ်ဖက်တွေအပေါ်မှာထားတဲ့ယတိကဝတ်နဲ့ပတ်သက်ပြီးမေးခွန်းထုတ်စရာတွေဖြစ်လာနေပါတယ်။ Pacific ကျွန်းနိုင်ငံသုံးနိုင်ငံဖြစ်တဲ့ Micronesia, Palau နဲ့ Marshall ကျွန်းစုနိုင်ငံတွေအတွက်ကာကွယ်ရေးနဲ့သူတို့ရဲ့ရေပိုင်နဲ့တွေ့တွင်တရုတ်ဝင်လာမှုကိုလက်မခံဘဲနေနိုင်အောင်အမေရိကန်ကဒီသုံးနိုင်ငံအတွက်စီးပွားရေးအကူအညီဖြစ်တဲ့နောက်ထပ်ဒေါ်လာ9ဘီလီယံကိုအနှစ်20အတွင်းပေးအပ်ဖို့အတွက်မတ်လတည်းမှာပဲသဘောတူခဲ့တာဖြစ်ပါတယ်။အဲ့ဒီချိန်ကစပြီးသဘောတူညီချက်ထဲကတချို့ပိုင်းတွေကိုအခုထိအကောင့်ထဲမပေါ်ရသေးပဲဖြစ်နေပါတယ်။အောက်လွှတ်တော်သဘာဝအရင်းမြစ်ဆိုင်ရာကော်မတီဥက္ကဋ္ဌ Arkansas P နဲ့အမတ် Bruce Westerman ကတော့ဘိုင်ဒန် Harris အစိုးရအဖွဲ့ဟာဒီကျွန်းနိုင်ငံ၃ခုမှာနေထိုင်တဲ့စစ်ပြန်တွေအတွက်တာဝန်မကျေဘူးလို့ဒီသတင်းဖတ်ကိုဖော်ဆိုင်ရာလွှတ်တော်ကြားနာမှုမှာတင်ပြခဲ့တာဖြစ်ပါတယ
်။ဒ
တရင်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါ။အခုတော့ပတ်စင်ကန္တာတွေမတင်ဆက်မီတရင်ပြဖို့ကြတဲ့တရင်ဆောင်ပါတွေကိုဥစွာတင်ပြပေးပါမယ်။ပထမဆုံးကတော့အမေရိကန်ရွေးကောက်ပွဲနဲ့ရွှေပြောင်းဝင်ရောက်သူများအရေးတင်ပြချက်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာဗီယက်နမ်ရွှေပြောင်းနေထိုင်သူ 1.2 တန်းလောက်ရှိပါတယ်။အဲ့ဒီအထက်ကအများစုဟာဗီယက်နမ်စစ်ပီးကာလမှာပြောင်းရွှေ့ဝင်ရောက်လာသူတွေဖြစ်ပါတယ်။မကြာသေးမီကပဲအမေရိကန်ပြည်ထောင်စုကိုဝင်ရောက်လာတဲ့ဗီယက်နမ်ရွှေပြောင်းနေထိုင်သူအရေးအတွက်ဟာတိုးလာတဲ့အတွက်လူဝင်မှုကြီးကြရေးကိစ္စတရအနေနဲ့အခုလိုရွေးကောက်ပွဲကာလမှာဆွေးနွေးပြောဆိုစရာဖြစ်လာပါတယ်။ VNN ရွှေပြောင်းနေထိုင်သူဒုတိယအများဆုံးရှိတဲ့ Texas ပြည်နယ်ကနေ Elizabeth Lee သတင်းပေးပို့ထားတာကိုတော့ကျွန်တော်ဇော်မိုးကျော်ကပဲဆက်ပြီးပြောပြပေးပါမယ်။ဟောင်ဖန်အတွက် VNN မှာနေရတာနဲ့အမေရိကန်မှာနေရတာဟာနေနဲ့ညလိုကွာကြားပါတယ
်။ကိုဆောင်တွေရက်လာခေါကတော့ယုံတဲ့ကြိုက
်။ကိုမနေခဲ့တော့ကဘဝကတိတ်ခက်ခဲ့ပါတယ်။VNN တောင်ပိုင်းမြို့တွေမှာစိုက်ကားနေမိဘွားကိုရက်တီခဲ့ရပါတယ
်။ဟောင်ဖန်ဟာတောင် VNN စစ်တပ်မှာအမှုထမ်းခဲ့မှုတဲ့အတွေ့1985ခုနှစ်စိုင်းကုံကိုကွန်မြူနတီသိမ်းတဲ့အခါသူ့ကိုပြန်လည်ပြင်ဆင်ရေးစခန်းစီပို့ခဲ့ပါတယ်။နောက်ဆုံးတော့သူဟာအမေရိကန်ပြည်ထောင်စုကိုလူသားချင်းစာနာမှုအစီအစဉ်နဲ့ရောက်ရှိလာခဲ့ပါတယ်။အခုအခါတရားဝင်အထောက်အထားမဲ့ VNN ရွှေပြောင်းသူတွေဟာအမေရိကန်ပြည်ထောင်စုကိုတောင်ပိုင်းနယ်စပ်ကနေဝင်ရောက်ဖို့ကြိုးစားလာပါတယ်။အမေရိကန်အကောက်အခွန်နဲ့နယ်စပ်လုံခြုံရေးဌာနရဲ့မှတ်တမ်းတွေအရ2022ခုနှစ်ကတရားမဝင်ဝင်ရောက်လာတဲ့ VNN အရေးအတွက်ဟာ300ပဲရှိခဲ့ရာကနေ2023ခုနှစ်မှာတော့3000အထိခုန်တက်သွားခဲ့ပါတယ်။ဒီနှစ်အရောက်မှာတော့အခုအချိန်ထိတရားမဝင်ဝင်ရောက်လာသူအရေးအတွက်ဟာ3200ကျော်ရှိသွားပြီဖြစ်ပါတယ်။ရှင်းနေတူဖြစ်တဲ့ရှတုံဖန်ကအဲ့ဒီတရားမဝင်ဝင်လာသူတွေနဲ့ထိတွေ့ဆက်ဆံမှုရှိပါတယ
် If people are not quite educated and they just got fed
သူတို့ဟာပညာလည်းသိမ့်မတက်ကြပါဘူးအလွယ်တကူဝင်ရောက်နိုင်တယ်လို့လိညာပြောတာတွေကိုယုံပြီးသူတို့ဘဝနဲ့ရင်းပြီးလူကုန်ကူးသူတွေလက်ထဲလိုက်ပါခဲ့ကြတာပါဒီအတွက်သူတို့မိသားစုတွေပေါ်မှာကြီးမားတဲ့ကျွေးမိတွေတင်ကြရပါတယ
်တချို့ကအခုလိုအန္တရာယ်များတဲ့ခရီးအတွက်လူကုန်ကူးသူတွေကိုဒေါ်လာ1000နဲ့ချီပေးခဲ့ကြရပါတယ်သူတို့ဟာပထမဆုံးဗီယက်နမ်ကနေတရုတ်ပြည်နောက်တဆင့်ဥရောပအဲ့ဒီကနေတောင်အမေရိကနိုင်ငံတွေအဲ့ဒီကနေမှတဆင့်အမေရိကန်ပြည်ထောင်စုကိုဝင်ရောက်ကြရတာလို့ရှတုံဖန်ကပြောပါတယ်လူဝင်မှုကြီးကြပ်ရေးကိစ္စဟာဒီနှစ်သမ္မတရွေးကောက်ပွဲမှာအပြင်းထန်ဆုံးဆွေးနွေးရတဲ့ကိစ္စတစ်ခုဖြစ်ပါတယ် Texas တက္ကသိုလ်ကသမိုင်းနဲ့အများပြည်သူဆိုင်ရာဌာနကပေါမောက်ကဒေါက်တာဂျယ်ရမီဆူရီကတော့အခုလိုပြောပါတယ်
I don't think there's disagreement on the fact that there are problems with our immigration.
American လူဝင်မှုကြီးကြပ်ရေးစနစ်မှာပြဿနာတွေရှိနေတယ်ဆိုတာကတော့သဘောမတူစရာမရှိပါဘူး။အဓိကဆွေးနွေးနေတာကတော့ဒီပြဿနာကိုဘယ်လိုရှင်းမလဲဆိုတာပါပဲ။ Trump အစိုးရလက်ထက်တုန်းကလည်းဝင်ရောက်လာသူအရေးအတွက်ကိုရှော့ချခြင်းပါတယ်။ Democratic အစိုးရလက်ထက်မှာလည်းအရေးအတွက်ရှော့ချခြင်းလာပါပဲ။ဒါပေမဲ့ပုံမှန်ကောင်းမွန်တဲ့စည်းမျဉ်းဥပဒေတွေနဲ့လှုပ်ချင်တာပါ။
လူဝင်မှုကြီးကြပ်ရေးပြဿနာဟာကျွန်တော်တို့နဲ့နီးကပ်လာနေပါတယ်လို့ Texas မှာနေထိုင်တဲ့ VNN ရွှေပြောင်းနေထိုင်သူမင်းလေးကပြောပါတယ
်ပတ်တတူရေတူလခုလာမောက်ကင်းငွေ
ကျွန်တော်ကိုယ်တိုင်ကရွှေပြောင်းနေထိုင်သူဖြစ်တဲ့အတွက်ဝင်ရောက်လာတဲ့သူတွေပေါ်စာလန်စိတ်ရှိပါတယ်ဒါပေမဲ့နိုင်ငံတိုင်းမှာသူ့နေနိမိတ်ဆိုတာရှိပါတယ်ဒီနိုင်ငံကိုဝင်ရောက်လာသူတွေအနေနဲ့ဒီနိုင်ငံရဲ့ဥပဒေနဲ့ဖွဲ့စည်းပုံစည်းမျဉ်းကိုလေးစားလိုက်နာဖို့လိုပါတယ်တရံမဝင်ဝင်ရောက်လာသူတွေအလွန်များတဲ့တန်ကိုတက်ဆက်ကခန်းနေရပါတယ်အခုဆိုရင်ကျွန်တော်ညဘက်ထွက်ဖို့တော့စိုးရင်လာပါတယ
်ဟောင်ဖန်ကတော့အခုလိုမြင်ပါတယ
်ဘုရားနာမဘီကွန်ဆန်နဲ့ခေတော့ဒီ những người trong cái chế độ cộng sản đó
ကွန်မြူနစ်ရဲ့ဖိနှိပ်မှုကြောင့်ထွက်ပြေးလာရသူတွေအနေနဲ့အမေရိကန်ပြည်ထောင်စုမှာကိုလိုနီထိုင်ခွင့်ရသင့်တယ်ဆိုတာခိုင်လုံတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်ဒါပေမဲ့စီးပွားရေးအခက်အခဲကြောင့်ဒီနိုင်ငံကိုတရားမဝင်ဝင်ရောက်လာသူတွေကိုကိုလိုခွင့်ပေးဖို့ဆိုတာကိုတော့ကျွန်တော်ကသဘောမကျပါဘူး
ဟောင်ဖန်ရဲ့အမြင်ဟာ VNN လူမှုအတိုင်းအဝိုင်းအတွင်းကအသက်အရွယ်ကြီးတဲ့ Republican ရဲ့အမြင်ကိုဖော်ပြနေပါတယ်။ဒါပေမဲ့ America မှာမွေးတဲ့ VNN မျိုးဆက်သစ်လူငယ်ပိုင်းကတော့ဒီလိုမမြင်ပါဘူး။ Austin, Texas မှာနေတဲ့ရှေ့နေ VNN American Jessica Huring ကအခုလိုမြင်ပါတယ
်။ My mom is more conservative. She's one of those people that wants people to come over here legally and I get that.
ကျွန်မမိကတော့ပိုးပြီးရှေ့ဦးဆွဲအမြင်ရှိပါတယ်။ဒီနိုင်ငံကိုတရားဝင်နီးလန့်နဲ့ပဲဝင်ရောက်စေချင်တာပါဒါကိုကျမနားလဲပါတယ်လူတိုင်းအမေရိကကိုလာချင်တယ်ပုံမှန်ကောင်းမွန်တဲ့ဘဝကိုရချင်တယ်ဆိုတဲ့အချက်ကိုသူမစဉ်းစားမိဘူးလို့ထင်ပါတယ်
အ Austin, Texas မှာရှိတဲ့ Vienna လူမှုအတိုင်းအဝိုင်းကဥဆောင်သူတူဖြစ်တဲ့လူနာငွေရင်ကအခုလိုမြင်ပါတယ
် Whenever someone have the opportunity to be here
ဘယ်သူပဲဖြစ်ဖြစ်အခွင့်အရေးရမယ်ဆိုရင်ဒီကိုရောက်လာဖို့လှုပ်ကြမှာပါပဲကျမအမြင်ကတော့ဒီအပေါ်မှာပြဿနာမရှိပါဘူးဒါပေမဲ့သူတို့ဟာကျမတို့တွေကတယောက်ဖြစ်လာရပါမယ်အခွင့်ပေးရမယ်ကောင်းမွန်တဲ့နိုင်ငံသားတူဖြစ်လာရပါမယ
်လင်ဘိုကိုရောက်လာတဲ့ရွှေပြောင်းဝင်ရောက်လာသူတွေကတော့အလုတ်အကန်ရရှိဖို့မျှော်လင့်နေသလိုနောက်တက်လာမဲ့သမရကသူတို့ကိုဒီနိုင်ငံမှာဆက်လက်နေထိုင်ခွင့်ပြုမှာလားမပြုဘူးလားဆိုတာကိုစောင့်မျှော်နေကြပါတယ်အမေရိကန်ယူကောက်ပွဲနဲ့ရွှေပြောင်းနေထိုင်သူများအရေးအပြီးမှာတော့စီအေပတိပကတွေရှိနေတဲ့အရှေ့အလယ်ပိုင်းဒေသတွေကတူရကီရေတပ်အင်အားတိုးချဲ့လာတဲ့အကြောင်းကိုဆက်ချင်ပါတယ်တူရကီကဥရောပမှာရေတပ်အင်အားအကြီးဆုံးနိုင်ငံတစ်နိုင်ငံဖြစ်လာအောင်အကြီးအကျယ်အင်အားတိုးချဲ့နေပါတယ်ဒီလို့ရကြောင်းအိန္ဒိချင်းတချို့ကိုစိတ်အနှောက်ယှက်ဖြစ်စေပေမဲ့တူရကီကတော့ဒါဟာသူ့နိုင်ငံရဲ့ဒေသအတွက်ထားတဲ့ဂတိကဝတ်ကိုဖြည့်ဆည်းနိုင်ဖို့လှုံ့ဆော်တာလို့ပြောပါတယ်အစ္စတန်ဘူကနေပြီးတော့ VOA သတင်းတောက် Doran Jung သတင်းပေးပို့ထားတဲ့အပြည့်စုံကတော့ဒေါခင်မျိုးသက်ကဆက်ပြီးပြောပြပေးမှာပ
ါတူရကီသမ္မတ Recep Tayyip Erdogan ကမကြာသေးခင်ကပဲနိုင်ငံအတွက်ခေအမိဆုံးရေငုပ်သင်္ဘောတိဆောက်ဖို့အမိန့်ပေးခဲ့ပါတယ်ဒါအပြင်ရဟတ်ရင်သင်္ဘောကြီးတစ်စင်းစစ်သင်္ဘောအသစ်တွေနဲ့တခြားစစ်သင်္ဘောတရာစင်ကျော်လောက်ကိုလည်းတိဆောက်နေစေဖြစ်ပြီးဒါဟာတူရကီရေတပ်ကိုဥရောပမှာအကြီးဆုံးဖြစ်အောင်လုပ်မယ်အာဒဝါရဲ့ရည်ရွယ်ချက်တွေကအစိပ်ပိုင်းတွေလို့အစ္စတန်ဘူကာရာဟတ်တက်ကတူနိုင်ငံတကာဆက်ဆံရေးဌာနပမခဆာဟတ်ဂဗန်ရှ်ကပြောပါတယ
် It serves Erdogan's political agenda of
ဒါကအာဒဝါရဲ့နိုင်ငံရေးလုပ်ငန်းစဉ်အရာလို့တော့ပါကာတာကနဲ့ဆိုမာလီယာအဲဒီကနဲ့လီဘီယာအထိပြည်ပကိုဩဇာလွှမ်းဖို့လုပ်တဲ့သဘောပါရည်တပ်အတွက်ဆိုတော့နိုင်ငံကာကွယ်ရေးမှာပါဝင်မဲ့ခန္ဓာကပိုကြီးလာမဲ့သဘောဆိုလိုတာကကိုနေမီပိုင်နဲ့ကာကွယ်ပဲလုံနေတာမဟုတ်တော့ပဲပြပကလာတဲ့ရန်ကာကွယ်ဖို့ဖြစ်သွားပါပြီ
ကာတာလီဘီယာနဲ့ဆိုမာလီယာနိုင်ငံတွေမှာတူရကီရဲ့စစ်အခြေစိုက်စခန်းတွေရှိပြီးဒါရီအတွက်ရေတပ်ဆင်ရသဘောတူညီချက်လည်းရှိထားတာပါတူရကီကသူ့ရေတပ်အင်အားကိုတိုးချဲ့တာဟာဒေသရင်းချင်းချောက်မှုတွေတိုးလာတာကြောင့်ပါတယ်လို့နေတို့ဂရိကွက်တွေပြည့်မီအောင်အထောက်အကူပေးဖို့လည်းပါတယ်လို့တူရကီသမ္မတအကြံပေးမဆုကတ်ဆင်ကပြောပါတယ်
When you're looking at the ongoing picture, all the conflict points is around the Turkey in black.
လက်ရှိဖြစ်ပွားနေတဲ့အခြေအနေကိုကြည့်ရင်ပဋိပက္ခအားလုံးဟာတူရကီဝင်းကျင်မှာပင်လယ်နက်ထမ်းမှာမြေထဲပင်လယ်အပြင်ပင်လယ်နီထဲမှာပါဖြစ်ပွားနေတာကြောင့်တူရကီကသူ့ရေတပ်ကိုခင့်မီအောင်လှုပ်လာတာလို့ပြောနိုင်ပါတယ်။ရလကတော့ဒါဟာနေတိုးနဲ့အနောက်မဟာမိတ်တွေလုံခြုံရေးအတွက်အကျိုးရှိတယ်လို့ပြောနိုင်ပါတယ်။နောက်ဆုံးပြောရရင်ရေနံအတွက်လုံခြုံမှုကိုရောရေချောင်းဆိုင်ရာလွတ်လပ်မှုပိုတိုးလာဖို့အတွက်လဲပါပါတယ်
။ဒါပေမဲ့တူရကီရဲ့ရေထက်ဆွမ်းအားပိုးပြီးတိုးလာတာအတွက်စိုးရိမ်လာသူကတော့မြေထဲပင်လယ်နဲ့အေဂျန်ပင်လယ်တွေမှာတူရကီနဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့အိန္ဒိချင်းဂရိနိုင်ငံဖြစ်ပါတယ်။ဒါအပြင်အစ္စရေးကလည်းတူရကီရဲ့ရေထက်အင်အားချက်ထွင်မှုအတွက်ရောမြေထဲပင်လယ်တွေကတူရကီထိန်းချုပ်ထားတဲ့မြောက်ပိုင်းဆိုင်ပရက်စ်ကျွန်းမှာစစ်တပ်မောင်းသူမဲ့ drone တွေဆက်လွတ်ထားတာအတွက်ပါဆိုရင်ကြောင်းအစ္စရေးမျိုးသားလုံခြုံရေးသိပ္ပံဌာနအကြီးဆုံးသုတေသနပညာရှင် Galiel Linden Strauss ကပြောပါတယ
် I think that some of this greater navy
involvement ရေတပ်အင်အားချက်ထွင်နေတာရောမောင်းသူမဲ့ drone UAV အခြေစိုက်စခန်းကိုမြောက်ပိုင်း Cyprus မှာချထားတာလို့စစ်ရေးတိုးမြှင့်လာတာတွေဟာအစ္စရေးကိုတိုက်ရိုက်ဆန့်ကျင်ဖို့လုပ်တာမျိုးတွေဖြစ်လာတယ်လို့ထင်ပါတယ်ဒါဟာတိုက်ရိုက်တိုက်ခိုက်လာတာမျိုးမဟုတ်ပေမဲ့အစ္စရေးစစ်တပ်ကဒါကိုထက်မတွက်ဖယ်နေလို့ရတာမျိုးလည်းမဟုတ်ပါဘူ
း Greek နိုင်ငံကလည်းတူရကီရဲ့ချင်းချောက်မှုကိုကာကွယ်ဖို့လို့ပြောပြီးသူ့ရဲ့ရေတပ်ကိုခင့်မြအောင်လုပ်နေပါတယ်တူရကီပမောက်ခဆာဟတ်ကတော့မြေထဲပင်လယ်အရှေ့ပိုင်းမှာအစ္စရေးကရေတပ်ကိုတိုးပြီးချလာတာအတွက်တူရကီကစိုးရိမ်လာတာလို့ပြောပါတယ
် It's a vicious circle you know I mean because Turkey
ဒါကပတ်လည်ရိုက်နေတဲ့အဖြစ်မျိုးပါတူရကီကဒေသတွင်းချင်းချောက်မှုတိုးတာတွေကိုတုံ့ပြန်မှုသူ့ရေတပ်ကိုတိုးချဲ့တယ်လို့သူ့အိမ်နီးချင်းတွေအတွက်ကလည်းတူရကီရဲ့ရေတပ်အင်အားတိုးချဲ့မှုကချင်းချောက်မှုဖြစ်နေတာပါဒါဟာလက်နက်အပြိုင်တပ်ဆင်နေတာမျိုးလို့ခေါ်နိုင်တယ်လို့ဒီလိုပြန်ဆန်းမှုမျိုးဟာအဆုံးသတ်မကောင်းတတ်ပါဘူ
းတူရကီသင်္ဘောချင်းတွေဟာနိုင်ငံရေတပ်တိုးချဲ့မှုလိုအပ်ချက်ပြည့်မီဖို့အတွက်စွမ်းအားအပြည့်နဲ့လုပ်နေကြတာကြောင့်ဒါဟာအိမ်နီးချင်းနိုင်ငံတွေအတွက်တူရကီအစိုးရရဲ့ရွေချက်ပေါ်မှာတန်တရားတွေနဲ့စိုးရင်ထိတ်လန့်မှုတွေပဲဖြစ်လာစေနိုင်တယ်လို့အကဲခတ်သူတွေကသုံးသပ်ကြပါတယ်
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်ဆာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram ဆာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
စစ်ပွဲတွေကြောင့်ကျေပွားပျက်စီးနေတဲ့ဂါဇာဒေသကကလေးတွေရဲ့ပညာရေးအကြောင်းကိုဆက်လက်တင်ပြပါောင်းမယ်အရှိအလယ်ပိုင်းဂါဇာကမ်းမြောင်ဒေသကလေကြောင့်တိုက်ခိုက်မှုအပျက်စီးတွေပေါ်မှာအထဲမှာပဲစာသင်ခန်းကိုတဲထိုးတိဆောက်ပြီးကလေးတွေကိုပညာသင်ကြားပေးနေကြရပါတယ်ဂါဇာမှာလုံခြုံစိတ်ချရတဲ့နေရာမရှိဘူးလို့ကုလသမဂ္ဂတွင်းရင်းမှုချုပ်ကပြောပါတယ်ဒီလိုအခြေအနေမှာပဲပါလက်စတိုင်းကလေးတွေပညာသင်ကြားနေရတာနဲ့ပတ်သက်ရိုက်တာသတင်းဆောင်မကိုအခြေခံပြီးဥတင်မောင်တန်းကပြောပြပေးပါမယ်
ဂါဇာစစ်ပွဲမှာအကြောင်းတွေကပျက်စီးရင်ပျက်စီးမပျက်စီးသေးရင်စစ်ရှောင်မိသားစုခိုးလုံရစခန်းတွေဖြစ်နေကြပါတယ်အစ္စရေးကလေကြောင်းကတိုက်ခိုက်လို့သူ့အိမ်ရှိတဲ့အဆောက်အဦပြိုပြက်သွားပြီမဲ့အပျက်စီးပုံပေါ်မှာပဲအစ္စရာအဘူမူစတာဖာကစာသင်ခန်းတစ်ခုကိုတဲထိုးတိဆောက်လိုက်ပါတယ်အစ္စရာကအခုလိုပြောပါတယ
်မစ်နာဒမ်မာဘ်ရှကယ်ကဲမဲလ်မန်ခမ်းစ
ကျွန်မတို့အိမ်လုံးဝပျက်စီးသွားပါပြီဒါပေမဲ့ကျွန်မမှာအိမ်မက်ရှိပါတယ်အိမ်ပြက်တွေအုတ်ကျိုးအုတ်ပယ်တွေကြားထဲမှာတောင်အိမ်မက်ကိုအကောင့်ထဲဖောချင်ပါတယ
်လက်တန်းဆောက်လိုက်ရတဲ့ဒီကြောင်းလေးဟာသူ့ရက်ွက်ထဲမှာရှိနေတဲ့ကလေးတွေအတွက်တော့လက်ကျန်ပညာသင်စရာနေရာတွေကတခုဖြစ်လာပါတယ
်အခုနိုင်အစ္စရာရောဟလမ်အင်နုကမ်မလ်အမစရာတာ
မူဂျိုကလေးတွေနဲ့ကြောင်းတက်နေကြတဲ့ကလေးတွေအတွက်ပညာရေးဆက်နိုင်ကြဖို့ကျမတို့မှာအိမ်မက်နဲ့ပိုင်းဖြတ်ချက်ရှိပါတယ်ဘေကူပဲကျမတို့ရွှေပြောင်းရရွှေပြောင်းရကျောင်းသားတွေအတွက်စာသင်ခန်းတဲထုတ်ပါတယ်ဒါမှသူတို့ကိုကျမတို့ဂရုစိုက်နိုင်မှာပါပါလက်စတိုင်းကလေးတွေထင်းရှားရေကတ်လမ်းပေါ်ပြန်ကျဈေးရောက်နေကြတာမြင်ရတာရှင်းနာစရာကောင်းပါတယ
်အစ္စရာအသက်မှလာတက်နေတဲ့အသက်ဆယ်နှစ်ကလေးဟာလာအဘူမူစတာဖာကလည်းအချင်းတွေကိုအခုလိုပြောပြပါတယ်
قبل الحرب كنا نتعلم في المدارس كنا
سبب ဖြစ်ခင်တော့ကကျောင်းမှာကျမတို့ကျောင်းတက်ကြပါတယ်ကစားတယ်တအားပြော်ပါတယ်စစ်ဖြစ်လာတော့ကျမတို့အိမ်တွေပျက်စီးတော့ပါလေရောကျောင်းတွေပုံတန်ခံရတယ်စစ်အတွင်းမှာရေခတ်ကြရတယ်ထင်းကောက်ကြရတယ်ဒီမှာဆရာမကကျမတို့ကိုတွေ့ပြီးတော့စာဆက်တင်နေအောင်ခေါ်ရပါတဲထိုးပြီးတော့ကျမတို့ကိုစာသင်ပေးပါတယ်စာဖတ်ကြရပါတယ
်အစ္စရာယစာသင်ခန်းကကျောင်းသား35ယောက်နဲ့စာပါတယ်တဖြည်းဖြည်း80အထိရှိလာပါတယ်မူဂျိုကလည်းအသက်17နှစ်17နှစ်အရွယ်6တန်းကျောင်းသားတွေအထိစတင်ပေးပါတယ်2023ခုနှစ်အောက်တိုဘာ9ရက်စစ်ပွဲစကြတဲ့ကဆိုရင်ဂါဇာမှာကျောင်းနေအရွယ်ကလေးခံမှန်632,500ဟာကျောင်းမနေကြရရှာပါဘူးအစ္စရာကငင်းကြတဲ့အချိန်တုန်းကအကြောင်းတွေကိုအခုလိုပြောပြပါတယ
်လို့တပ်ပလင်းဒူဟာဒက်ကန်ကဘလ
်ဂါဇာကမ်းမြောင်မှာစစ်မဖြစ်ခင်တုန်းကကလေးတွေမှာရီမှန်းချက်တွေရှိကြတာပေါ့ဆရာဝန်ဖြစ်ချင်တဲ့သူအင်ဂျင်နီယာဖြစ်ချင်တဲ့သူနဲ့အလို့ဆန္ဒနဲ့အိမ်မက်တွေရှိကြတာပေါ့ပုံမှန်အားဖြင့်အရာထကြောင်းသွားကြတာပါပဲမကြောက်မရွံ့ရပဲကလေးတွေမူချိုတက်ကြတယ်လုံချိုစိတ်ချဘဝကပုံမှန်ပါပဲစာသင်ခန်းတဲကိုဒီမှာထုတ်ထားပေမဲ့စိတ်ချလုံချုံနဲ့ခံစားချက်ကျမတို့လိုနေပါတယ်ဘာကြောင့်လဲဆိုတော့ဇက်တိုက်ဘုံအကျဲခန့်နေကြရလို့ပါ
ဟမတ်အဖွဲ့ကိုအစ္စရေးအမေရိကန်နဲ့ဥရောပသမဂ္ဂ EU တို့ကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားပါတယ်။ဟမတ်အစိုးရပါလက်စတိုင်းပြည်ထောင်စုဝန်ကြီးဌာနအစိုးရကျောင်းသားနဲ့တက္ကသိုလ်ကျောင်းသားအနည်းဆုံး1,490ဟာအစ္စရေးထိုးစစ်ကြောင့်သေဆုံးသွားခဲ့ပါတယ်။တက္ကသိုလ်အောက်နဲ့တက္ကသိုလ်အဆင့်ဆရာဆရာမ900ကျော်လည်းစစ်ပွဲမှာသေဆုံးသွားခဲ့ပါတယ်။တကယ်တော့ဂါဇာနဲ့အစ္စရေးသိမ်းပိုက်ထားတဲ့နောက်ဖက်ကမ်းမှာပါလက်စတိုင်းတွေရဲ့စာတမ်းမြတ်မှုနှုန်းကမြင့်မားလာပါတယ်။ဆီယမ်အစ္စရာကအခုလိုဆက်ပြောပါတယ
်ရှက်ဖ်အတ်ဖလ်ဂါဇာဟဘ်ဘင်ယတ်လမ
်ဂါဇာကကလေးတွေကတင်းယူလို့ကြပါတယ်တခုခုလှုပ်ချင်ကြပါတယ်ပျော်ရွှင်ချင်ကြပါတယ်ကဘာတဝန်းကကလေးတွေလိုပဲစာတင်ကစားချင်ကြပါတယ်ရိုးရိုးစင်စင်ကိစ္စလေးတွေလိုချင်ဖြစ်ချင်ကြပါတယ်ကလေးစန္ဒကဘာဖြစ်နိုင်မလဲလုံခြုံစိတ်ချရတဲ့ပတ်ဝန်းကျင်မှာစာတင်ကစားဖို့အခွင့်အရေးသူတို့မှာရှိပါတယ်ချောက်ယွင်ချင်းကင်းဖို့အခွင့်အရေးသူတို့မှာရှိပါတယ်
။ဒါပေမဲ့အဲ့ဒီအခွင့်အရေးတွေကဂါဇာမှာငြိမ်းချမ်းရေးမရှိမချင်းကလေးတွေရရှိဖို့ကတော့ခက်ခဲနေဦးမှာဖြစ်ပါတယ်ခင်ဗျာ
ဥတ္တမောင်းတန်းတင်ပြခဲ့တာပါ။နိုင်ငံတကာသတင်းဆောင်ပါတွေအပြီးမှာတော့မြန်မာနိုင်ငံဘက်ကိုဆက်ပါအောင်မယ်။မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်မှုတွေတိုးမြင့်လာတာကြောင့်အရသာထိခိုက်သေဆုံးမှုတွေလည်းတိုးလာနေပါတယ်။ဒီလိုအခြေအနေမှာလေကြောင်းရန်ကာကွယ်ရေးနည်းပညာအကူအညီတွေလက်တွေ့ထောက်ပံ့ပေးဖို့အမေရိကန်မြန်မာတက်ကြွလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်။ဒီကိစ္စဟာဖြစ်နိုင်ခြေဘလောက်ရှိပါသလဲ။ဆက်သွယ်မေးမြန်းထားတဲ့ကိုငင်းချန်းအေးကစူးစီးတင်ပြပေးပါမယ်။
လေကြောင်းတိုက်ခိုက်မှုတွေကိုအနီးကပ်စောင့်ကြည့်လေ့လာနေတဲ့ညံလင်းသစ်သုတေသအဖွဲ့ရဲ့မှတ်တမ်းတွေအရဆိုရင်မြန်မာနိုင်ငံမှာ2024ခုနှစ်ပထမ၄လတာကာလထဲမှာတည်းလေကြောင်းတိုက်ခိုက်မှုဖြစ်စဉ်တရက်ကိုပြန်မြအနည်းဆုံး6ခုရှိနေတာပါ။2024ခုနှစ်နှစ်ကုန်ပိုင်းအထိလည်းလေကြောင်းတိုက်ခိုက်မှုတွေကစတိုက်မြင့်တက်နေပြီးမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်နေရာ IIIM ရဲ့စက်တင်ဘာ9ရက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုတင်သွင်းတဲ့အစီရင်ခံစာထဲမှာလည်းမြန်မာနိုင်ငံမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေပုံမပြင်းထန်လာနေတယ်လို့ဖော်ပြထားပါတယ်။ဒါဟာရဲသားတွေပေါ်စစ်ရာဇဝတ်မှုတွေကျူးလွန်နေတာဖြစ်လို့အမေရိကန်အစိုးရအနေနဲ့အရေးယူဆောင်ရွက်မှုတွေကိုချက်ချင်းလှုပ်ဆောင်တင်တယ်လို့မြန်မာအမေရိကန်မျိုးသူများမှအမိတ်ဖွဲ့ဥက္ကဋ္ဌဒေါခင်တစ်တင်က VOA ကိုအခုလိုပြောပါတယ
်။ရဲသားပြည်သူကိုဥတည်ပြီးတော့စစ်ရာဇဝတ်မှုတွေကျူးလွန်နေကြတဲ့ကိစ္စကအမတန်လွန်လွန်လာပါတယ်။တို့တော့ပြည်သူမှာကဒီလင်းပြတဲ့အမြတ်အမြတ်ကရှိတဲ့ကိစ္စမဟုတ်တဲ့ခါကျတော့အမတန်ကိုဒုက္ခဆင်းရဲတွေနဲ့တွေ့နေတာကိုကျွန်တော်တို့တွေတွေ့မြင်နေရပါတယ်။ဘာမှအကလည်းခွင့်ပြုထားပြီးသားဖြစ်ပါတယ်။အဲ့တော့ဒါဟာကိုဆက်လက်ပြီးတော့အာလီဝါနီစနစ်ဆိုတာတို့လင်းစီဖြတ်တောက်ရေးဆိုတာတို့ဒီတကယ်တမ်းကျတော့လူသက်လက်နဲ့လည်းမဟုတ်တဲ့အတွက်သူတို့ရဲ့အခြေခံပေါ့နော်ဟိုတပ်ဖက်ချက်သေးကိုလည်းဘောင်းဝင်ပါတယ
်။ဒါပြင်မြမအရေးအမေရိကန်အစိုးရတွေမှာတွန်းအားပေးလှုပ်ဆောင်နိုင်ဖို့တော်တော်တွေပါတီနှစ်ရလုံးကကိုယ်စားလှယ်တွေပူးပေါင်းထားတဲ့ဘာမာကော့ကတ်စ်အဖွဲ့ကနောက်ဆက်တွဲအဖြစ်2024ခုနှစ်ဇွန်လကုန်မှာတင်သွင်းခဲ့တဲ့ Brave Burma Act ဆိုတာလည်းရှိနေပါတယ်။ဒါကအရေးယူဆောင်ရွက်မှုတွေကတဆင့်အမှန်တကယ်တာဝန်ခံမှုရှိစေရေးရည်ရွယ်တဲ့ဥပဒေကြမ်းဖြစ်ပြီးတော့ဒီထဲမှာလည်းလက်တွေ့ကျတဲ့အရေးယူမှုတွေလုပ်နိုင်တယ်လို့မြန်မာအမေရိကန်ဒီမိုကရေစီမာမိတ်အဖွဲ့ BADA ရဲ့ဥက္ကဋ္ဌဦးညွန်တန်းကထောက်ပြပါတယ
်။ဒီ Burma Caucus ကနေပြီးတော့ဆက်နွယ်ပြီးတော့Brave Burma Act ဆိုပြီးနောက်ထပ် Act လေးတစ်ခုလည်းထွက်လာတာမျိုးဆိုပါဘူးအဲ့မှာပြောထားတဲ့ဟာအဓိကတော့အချက်နဲ့ချက်ပါเนาะဒီဗမာပြည်မှာလင်းစီတွေပြတ်တောက်သွားအောင်ကသူ့ထဲဝင်နေတဲ့ fund တွေကိုကျွန်တော်တို့ဖြတ်ပြရမယ်အဓိက MOG တို့မြန်မာ economic မြန်မာစီးပွားရေးဘဏ်တို့နောက် IMF လို့နေရာမျိုးမှာလည်းဗမာပြည်ကပတ်စံချီလို့မရအောင်ကျွန်တော်တို့လုပ်ရမယ်ဆိုတာဒါတွေကတော့တကယ်လုံးတဲ့နေဟာတွေပါပဲเนาะအခုဆိုကျွန်တော်ထိုင်းတို့စင်ကာပူတို့ဆိုရင်ဒီဗမာနိုင်ငံကခရိုနီတွေရဲ့အကောင့်တွေဆိုတပြည့်နဲ့ပိတ်ကုန်ပြီပေါ့နော်အဲ့ဒါတွေကတော်တော်ကျွန်တော်တို့ welcome ဖြစ်တယ်
လေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့ဌာနကိုဗျူရီကမေးမြန်းရမှာတော့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေရပ်တန့်မှုတောင်းဆိုထားပြီးရပ်သားပြည်သူတွေကိုအကာအကွယ်ပေးနိုင်မှုလက်နက်မဟုတ်တဲ့အကူအညီတွေပေးနိုင်ရေးအမေရိကန်ဆိုရအဖွဲ့အစည်းတွေကြားညှိနှိုင်းဆောင်ရွက်နေတယ်လို့တုံ့ပြန်ပေမဲ့အသေးစိတ်ဘလို့အကူအညီဆိုတာကိုတော့ဖော်ပြမထားပါဘူးဦးညွန့်တန်းကတော့နိုင်ငံများကိုဖျက်တောက်တဲ့နီလန်းနဲ့စစ်ကောင်စီရဲ့လေယာဉ်စီဝယ်ယူနိုင်စွမ်းကိုကန့်သတ်နိုင်မှာဖြစ်ပေမဲ့ရပ်သားတွေရဲ့အသက်ကိုဓာတ်ရိုက်ကယ်တင်နိုင်မဲ့လေကြောင်းရန်ကာဝေးချူတင်3ဘေးစနစ်တွေဆက်သွယ်ရေးနည်းပညာအကူအညီမျိုးမှာကြအမေရိကန်နေနဲ့လက်တွေ့ကူညီမှုမှာပြိုင်ပွဲလဲဖြစ်မြန်မာရဲ့အင်ဂျင်လဲဖြစ်နေတဲ့တရုတ်နိုင်ငံကိုချိနေရတယ်လို့ရှုမြင်ပါတယ
် Early Warning System လို့ဟာမျိုးကတော့ကျွန်တော်တို့ကအခုဒီ Brave Burma Act မှာလဲကျွန်တော်တစ်ခြားတစ်ခြားတွေ့တယ်အဲ့ဒါကတရုတ်နဲ့ရုရှားနဲ့ Multilateral ဆွေးနွေးပြီးတော့ဗမာစစ်တပ်ကို pressure လုပ်ဖို့ဆိုတာလေသူအဲ့မှာပါတယ်အဲ့ဒါတော်တော်လေးတဘာဝကြားတယ်အမေရိကန်လက်တွေ့တကယ်ကြီးထိရောက်မလုပ်နိုင်တာသူကတရုတ်နဲ့အမေရိကန်ဒီအရှေ့တောင်အာရှနဲ့ဒီ Pacific မှာတကယ်တရက်ကိုပြိုင်နေတော့အခုတရုတ်တချင်နဲ့တော့တွေ့တယ်သူပြောတာအမေရိကန်နဲ့မဆက်ဆံတယ်လို့ပြောနေတာဆိုတော့အခုတရုတ်ကလည်းကမ္ဘောဒီးယားမှာအခုရေတပ်သင်္ဘောတွေရောင်းနေတယ်ဆိုတော့သူအဲ့လိုဖြစ်တဲ့အချိန်မှာအမေရိကန်ဒီအာလီဝန်နင်းကိုတရုတ်ကဘယ်လိုမြင်မလဲမသိဘူးတရုတ်လက်မခံရင်သူကဘာလုပ်မလဲဆိုတော့ဒီကသူကဘေးလဲမှာထည့်လောက်တာနည်းနည်းတရုတ်ကြတော့အာနာရှင်ဆိုဝုန်းဆိုဒီကတကြဖို့လောက်လောက်ရင်ဟိုကတရားဖို့လောက်လောက်လိုက်မှလည်းကျွန်တော်စိုးရင်ရတယ်လေ
လက်ရှိအမေရိကန်ပြည်ထောင်စုမှာချေချနေထိုင်ပြီးမြမရေလှုပ်ဆော်နေသူတူဖြစ်တဲ့ဦးကိုကိုလေးကတော့အတီးပြုတ်ထားပြီးဖြစ်တဲ့ Burma Act အောက်ကပိတ်ဆို့ရေးယူမှုမှာဟာခွက်တချို့ရှိနေသေးတယ်လို့ယူဆပါတယ
်နောက်ပိန်သူကသူက sanction က selective sanction ဒီ MOGE မှာ run နေတဲ့ officer တွေကိုသူကတတ်ခဲ့ထားပြီး by name နဲ့ company နဲ့သူကအဲ့ဒါကိုသူအရေးယူဆောင်ရွက်မှုတွေလုပ်တယ်ငွေကြီးလိုပါလုပ်တယ်တော်တော်လေးကိုထိရောက်တယ်သို့တော့အသက်ထွက်မသွားဘူးအဲ့လိုအသက်မထွက်သွားရတဲ့အကြောင်းရင်းက MOGE ကိုတိုက်ရိုက် absolute sanction လုပ်ပါတယ်ဆိုတာမျိုးမလုပ်လိုက်တဲ့အတွက်ကြောင့်လူဖို့လေးဖြစ်ပြီးတော့သူတွေးဆွေးငွေဖြတ်တောက်ရေးကမထိရောက်ဘူးဖြစ်နေတာပေါ့
အနာသိစကောင်စီထိန်းချုပ်ထားတဲ့အစိုးရသတင်းစာတွေမှာတော့စက်တင်ဘာ17ရက်နဲ့12ရက်နေ့ကရေးသားချက်တွေမှာရက်သားတွေပေါ်ကျူးလွန်မှုတွေကိုမမှန်မကန်ဆွဆွဲချက်တွေဖြင့်တုံ့ပြန်ထားသလိုလက်တလောလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီး VOA ကိုဖြေကြားချက်ထဲမှာလည်းပြည်သူတွေကိုကာကွယ်ပေးဖို့တိကျမှုရှိမှသာတိုက်ခိုက်တယ်ဆိုပြီးကာကွယ်ပြောဆိုထားပါတယ်ခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် Radio Season တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်း Internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်လိုင်းတိုမီတာနဲ့ဖန်ယူနားဆင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖန်ယူနားဆင်နိုင်တာပါနေ့စဉ် VOA မြန်မာညချင်း Radio Season ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ပြင်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီ Season ကိုပြန်နှားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖန်ယူနိုင်တာပါVOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်နဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။မင်္ဂလာပါခင်ဗျာ VOA American တန်ရဲ့ September 13ရက်နေ့တောက်ကြနေမနေ့ပဲတန်ရဲ့ season ကိုဆက်လက်တင်ဆက်နေပါတယ်။ကျွန်တော်တို့ရဲ့ရုပ်သံအစီအစဉ်တွေကို VOA ရဲ့ website YouTube စာမျက်နှာတွေကပါတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဆက်လက်ပြီးတော့ပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်၊ကျမ်းမာရေး၊တိုင်းရင်သတင်းလွှာအစီအစဉ်တွေကိုတင်ဆက်ပါအောင်မယ်။အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ပါ။ဒီတစ်ပတ်မှာတော့တရုတ်စကားပြောတဲ့တော်လန်ရေးဓာတ်ဆိုတဲ့ခေါင်းစဉ်နဲ့တင်ပြထားပါတယ်။ဖုန်ကြားရှင်ခေါင်းဆောင်တဲ့ကိုကန်တပ်ဖွဲ့ဟာတချိန်ကမွေးစည်းဝါးလုပ်ငန်းကြောင့်နာမည်ဆိုးထွက်ခဲ့ပေမဲ့ຫນွေဦးတော်လန်ရေးမှာသူရဲကောင်းတပ်ဖွဲ့ဖြစ်နေပုံရပါတယ်။ဒါပေမဲ့တရုတ်အာဏာပိုင်တွေရဲ့မြန်မာရေးရာမူဝါဒကတော့ကိုကန့်တရုတ်ရဲ့ဥတီချက်နဲ့စန့်ကျင်ဘက်ဖြစ်နေပုံကိုဥအောင်ခင်ကသုံးသပ်ထားပါလဲ
။အာဏာရှင်စနစ်ကိုအမြင့်ပြတ်ချေမှုန်းဖို့တိုက်ပွဲဝင်နေတဲ့ကိုကန့်ပါတီရဲ့အမည်ဟာမြန်မာနိုင်ငံအမှန်တရားနဲ့တရားမျှတသောအမျိုးသားပါတီ MNTJP ဖြစ်ပါတယ်။ပါတီရဲ့လက်နက်ကင်တပ်ဖွဲ့ကမြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ပါအဖွဲ့ဝင်အများစုဟာတရုတ်စကားပြောတဲ့မြန်မာနိုင်ငံသားတွေဖြစ်ပါလေဒါဟာကိုကန်တပ်ဖွဲ့ရဲ့ထူးခြားချက်တစ်ခုပါပဲဒါပေမဲ့ကိုကန်တပ်ဖွဲ့ဟာတရုတ်ဘာသာနဲ့ပြည်ညာချက်ထုတ်ပြန်ပြီးသူတို့ထိန်းချုပ်ထားတဲ့နယ်မြေမှာတရုတ်ဘာသာကိုရုံးသုံးအဖြစ်အသုံးပြုနေတာကြောင့်ဒေသခံတွေအတွက်အခက်အခဲရှိတယ်လို့လာရှိုးမျိုးကတူကပြောကြောင်းအခုလ20ရက်နေ့ထုတ်ရှမ်းတန်တော်စစ်မှာဖော်ပြပါတယ်။လာရှိုးအခြေဆိုင်အရှေ့မြောက်တိုင်းစစ်ဌာနချုပ်ရမခကိုအခုလဇန်ပိုင်းကကိုကနဲ့မဟာမိတ်တပ်တွေကတိုက်ခိုက်သိမ်းပိုက်ပြီးမြို့အုပ်ချုပ်ရေးကိုစတင်ပြုလုပ်နေပါတယ်။လာရှိုးစစ်အုပ်ချုပ်ရေးကော်မတီကိုဖွဲ့စည်းပြီးကိုကအဖွဲ့ရဲ့မူဝါဒကိုရှင်းပြတယ်လို့ကိုကသတင်းဌာနကအခုလ18ရက်နေ့ကသတင်းပေးပို့ပါတယ်။မူခင်းနေနေလုံနေတဲ့မဟာမိတ်တာပြည်သူအကျိုးစီးပွားကိုထိခိုက်မဲ့ကိစ္စတွေကိုဘယ်တော့မှမလုပ်ဘူးလို့အလေးအနက်ပြောသွားပါလေဒီတော့အတွင်းဗမာအမျိုးသား73ဦးတပ်သားတွေအဖြစ်ကိုကန့်တက်တဲ့ဝင်လာတာကိုကြိုဆိုကြပါလေဘာသာစကားကွဲပြားသူတွေအားလုံးမဟာမိတ်တက်ဆိုတဲ့မိသားစုကြီးထဲမှာပါဝင်လာကြတယ်လို့ဆိုပါတယ်ကိုကန့်တက်တဲ့ဝင်လာသူတွေဟာအနေကြားလာတော့တရုတ်စကားတက်နေကြပြီလို့လဲဆိုပါတယ်။ဘာသာစကားယဉ်ကျေးမှုဒလေကိုကွယ်ယုံကြည်မှုကွဲပြားချမ်းသာကြပေမယ့်အားလုံးဟာတူညီတဲ့ရည်မှန်းချက်ပန်းနိုင်အတွက်ကြိုးပမ်းနေကြတယ်လို့ဆိုပါတယ်။ရုံစုံရိုးရာဒလေကိုတက်စခန်းအထိပဲဆောင်လာတာဟာလူမျိုးစုရဲ့စီးလုံးယဉ်ညွတ်မှုစိတ်ဓာတ်နဲ့စစ်အာဏာရှင်ဆန့်ကျင်ရေးတနိုင်ထံကိုပြတ်တလိုက်တာဖြစ်တယ်လို့လည်းဆိုပါတယ်။တင်းသားလူမျိုးပေါင်းစုံပါဝင်တဲ့ကိုကန်တက်မဟာဟာလာရှုံမျိုးသိတိုက်ပွဲမှာပါဝင်ဆင်နှဲကြောင်းသိရှိရပါတယ်။ အချိန်ကာလကတရေကောင်းကိုငွေထုတ်တယ် Times make heroes ဆိုတဲ့စကားပုံးဟာကိုကန်တပ်ဖွဲ့ MNDAA ကိုညှင်းညွန်းတယ်လို့ဖြစ်နေတယ်လို့တရုတ်သူတေတီဆျန်ယန်းလောင်ကလွန်ခဲ့တဲ့ဇန်နဝါရီလထုတ် The Diplomat စာဆောင်မှာရေးထားပါတယ်တချိန်ကမူရေးဆေးကြောင့်နာမည်ဆိုးထွက်ခဲ့တဲ့ MNDAA ကိုကန်တပ်ဟာຫນွေဥတော်လာရေးမှာတရေကောင်းအဖြစ်ထင်ပေါ်လာတာကိုစမ်းစစ်ထားတာပါပဲ။ဖုန်ချားရှင်ခေါင်းဆောင်တဲ့ကိုကန်တက်ကိုမူရစေဂိုင်းအဖြစ်အမေရိကန်အစိုးရကသတ်မှတ်ခဲ့မှုပါတယ်။ကိုကန်တက်မှာသဘောထားကွဲလွဲတာတွေကိုအခွင့်ကောင်းယူပြီးစီအစိုးရကပယ်ဆောက်ချင်အုပ်စုနဲ့ပူးပေါင်းတိုက်ခိုက်တာကြောင့်ဖုန်ချားရှင်ရဲ့နောက်လိုက်တွေယူနန်ပြည်နယ်မှာ2009ခုနှစ်ကဝင်ရောက်ခိုလုံကြရပါတယ်။2009က2015အထိ6နှစ်လောက်ကိုကန်ဒေတာနဲ့ကင်းကွာသွားပါတယ်။အဲ့ဒီအချိန်မှာဖုန်ချားရှင်ဟာကိုကန်တရုတ်တပ်ကိုပြန်လည်တိဆောက်ပါတယ်။မိုင်းလာဝါနဲ့တရုတ်ကကူညီထောက်ပံ့တယ်လို့သိရပါတယ်။ဖုန်ချရှင်တပ်ဖွဲ့ဟာကိုကန်ဒေတာကိုပြန်လည်ချုပ်ကင်ဖို့ကြိုးပမ်းတဲ့အခါမှာတရုတ်အစိုးရဟာသူ့နယ်မြေကိုသုံးခွင့်ပြုံနေမှာကလေးပဲရန်ပုံငွေရှာဖို့အတွက်ဘေကျင်းမှာဗန်စရင်ဖွင့်ခွင့်ပေးထားတယ်လို့တရုတ်အမျိုးသမီးသူ့တေစီယွန်ဆောင်ရဆိုပါတယ်ဒီလိုမကင်းရမကင်းချောင်းတွေရှိလို့တရုတ်အာဏာပိုင်တွေစိုးရိမ်နေတာကိုတုံ့ပြန်တဲ့အနေနဲ့လေးရဲ့အပြစ်ရတယ်လို့ဇူလိုင်လ14ရက်နေ့ကကိုကန်တက်ကကြေညာပါတယ်ဒါကိုတာအန်တက်ကလည်းသဘောတူခဲ့ပေမဲ့အမြောက်ဒေသနယ်လာသက်ဆိုင်ပြီးမန္တလေးတိုင်းကတိုက်ပွဲတွေနဲ့မဆိုင်ဘူးလို့ဆိုပါတယ်ပြောင်းအာဏာပိုင်တွေကိုရိုသေလေးစားတဲ့အနေနဲ့ကိုကန်တက်ကလေးရဲ့အပြစ်ရပြီးတာနဲ့ဇူလိုင်လ18ရက်နေ့မှာထပ်မံအပြစ်ရဖို့တရုတ်အာဏာပိုင်တွေကတောင်းဆိုပြန်ပါတယ်ကိုကန်တက်ဖွဲ့ကလည်းဇူလိုင်လ19ရက်နေ့က31ရက်အထိ12ရက်ထပ်ပြီးအပြစ်ရဖို့ကြေညာပါတယ်တရုတ်အာဏာပိုင်တွေကျဉ်တ်အောင်ချွေးသိမ့်လိုက်တဲ့သဘောဖြစ်ပါတယ်ဒါပေမဲ့ဒီလောက်နဲ့တရုတ်ကကျဉ်တ်သွားဖို့မရပါဘူးတိုက်ပွဲတွေရစဲပြီးနေဆက်လုံယုံရင်းကိုတရုတ်တပ်နဲ့ပူးပေါင်းလှုပ်ဆောင်ဖို့ဩဂုတ်လကုန်မှာတာအန်တပ်ကိုအမိန်ပေးလိုက်ပြန်ကြတယ်။မလိုက်နိုင်ရင်ကျိုးကွန်သွားအောင်တွင်တင်ဆုံးမရမယ်လို့လဲချင်းချောက်လိုက်ပါသေးတယ်။ကိုကန်တာအန်နဲ့ရခိုင်ပါဝင်တဲ့သုံးညီနောင်မဟာမိတ်ရဲ့ဦးတည်ချက်ဟာစစ်အာဏာရှင်စနစ်ချေမှုန်းရေးနဲ့ပြည်သူအကျိုးစီးပွားကာကွယ်ရေးဖြစ်ပါတယ်။ဒီရွယ်ချက်နဲ့ຫນွေဥတော်လာရေးမှာပါဝင်စင်းရဲလာတာပါပဲဒါပေမဲ့တရုတ်အစိုးရကတော့သူ့အကျိုးစီးပွားတစ်ခုတည်းကိုသာအဓိကတားပြီးရှစ်ကောင်စီပျက်စီးမှာကိုစိုးရင်ပူပန်းနေပုံရပါတယ်တရုတ်အစိုးရရဲ့မြမရေးရာမူဝါဒဟာသုံးညီနောင်မဟာမိတ်ရဲ့ဦးတည်ချက်နဲ့ဖီလာဆန့်ကျင်ဖြစ်နေပါတယ်ခင်ဗျာ
မြမရေးသုံးသပ်ချက်အပြီးမှာတော့ကိုဝင်းမင်းတင်ပြတဲ့ကျမ်းမာရေးစီစဉ်ကိုဆက်ပါအောင်မယ်မြန်မာနိုင်ငံမှာမြောက်ကြောက်ယောဂအတီးပြုလူနာမတွေ့ရသေးပေမဲ့စိုးရိမ်မှုတွေရှိနေပါတယ်ကျိုတင်ကာကွယ်မှုတွေလုပ်သင့်တယ်လို့လဲကျန်းမာရေးပညာရှင်တွေကပြောပါတယ်ယောဂကူးစက်ခံရလို့ရှိရင်လဲလူနာကိုယ်တိုင်ဘယ်လိုလုပ်သင့်ပါလဲနယူးယောက်မြို့ဝိုက်ကောဟိုက်ဆေးရုံကကူးစက်ယောဂအထူးကဒုတိယဆေးရုံကြီးဒေါက်တာဇီယာတက်ကိုဆက်သွယ်မေးမြန်းပြီးကိုဝင်းမင်းကတင်ပြထားပါတယ်
ဟုတ်ကဲ့ကုသယောဂအထူးကုဆရာဝန်ကြီးဒေါက်တာဆရာသက်ခင်ဗျာကျွန်တော်တို့မြောက်ကြောက်ယောဂ Unbox ပေါ့နော်မြန်မာနိုင်ငံထဲမှာလည်းတန်တရာလူနာစတွေ့ပြီးတော့ကုသခံရတဲ့အတိပြုချက်မရပါပဲစိုးရိမ်မှုတချို့ဆက်ရှိနေသေးတာမှာပြီးခဲ့တဲ့အပတ်တုန်းကတော့ဆရာကြီးကုသနိုင်ဖို့နောက်ရေဝူရယောဂလက္ခဏာတွေနဲ့လူနာဘက်ကနေပြီးတော့ဒီသီးသန့်ခွဲနေပြီးတော့အိမ်ထဲမှာကာကွယ်နိုင်တာတွေကိုတချို့ပြောပြီးမှဒီတပတ်တော်ဆရာကြီးလူနာကိုယ်တိုင်နောက်ထပ်အများအတွက်ကာကွယ်ပေးနိုင်တာနဲ့တခြားကာကွယ်နိုင်တာတွေကိုလည်းဆက်ပြောမှာမို့လူနာဘက်ကဆက်ကာကွယ်ပေးနိုင်တာကနေစရှင်းပြပေးပါလားဆရာကြီ
းအဓိကကတော့တခြားလူတွေကိုတွားပြီးတော့မထိပါနဲ့ဒီအနာကိုအဲ့နေအောင်တွားပြီးတော့ဒီခါလေးကြာလို့ရှင်မျက်နှာဆိုဒီမှာကတော့အမွှေးအမြင်တွေရှိကြတယ်ဗျာဒီကလူတွေကလေဆိုတော့တွားပြီးတော့ shape လုပ်တိုင်းပါကျွန်တော်မလုပ်စေချင်လုပ်လိုက်တဲ့ခါကျဒီ shaving က
အမွှေးရိတ်တာပါဆရာနော်
ဟုတ်ပါတယ်ပြန်လဲလွတ်ပြစ်တာမဟုတ်ဘူးလေတခါတုန်း shape လုပ်ပြီးလွတ်ပြင်းတော့တမျိုးပေါ့အများစုကလွတ်ပြစ်တာပါမဟုတ်တာဆိုတော့အဲ့ဒါဆိုတော့ကျွန်တော်တို့ကတော့ဟို ို special isolation တွေပါလေလုပ်เสียမလို့ပါဘူးဟိုအတိအကျကြီးတော့ဘယ်မှာနေရကိုခန်းထဲမှာဖုန်းနေကျွန်တော်ပြောသလိုပဲအနာရီကိုဖုံးကဟိုဖင်မှာအနာရီပေါက်လို့စိုးစိုးကြီးဖြစ်လို့ရှင်တော့ရှောက်မထိုင်နဲ့ပေါ့ဗျာထိုင်ပြီးလို့ရှင်လည်းကိုမှရှိတဲ့ hand sanitizer ဖြစ်ဖြစ် web တွေ web wipe လို့ခေါ်တော့ဒီမှာတော့လေဒီ clean လုပ်တဲ့အရည်တွေနဲ့ကမောင်းမောင်းလို့ရှင်လည်း white paper တွေနဲ့ clean night ပေါ့ဗျာနော်ဆိုတော့ normally ရတော့လေဒီအနာကိုခန္ဓာထဲမှာစပေါက်တဲ့ရက်ကနေလုံးဝကင်းစင်သွားတဲ့အထိဆိုရင်တော့၃ဘက်ကနေ၄ဘက်ထိတော့လို့ပဲဗျာဆိုတော့နည်းနည်းတော့ပြဿနာရှိဘာကြောင့်ဆိုအလုပ်ကနေ၃ဘက်၄ဘက်အနာယူရအောင
်ဟုတ်ကဲ့ဆရာအဲ့တော့အမေရိကမှာရောဆရာတို့ဒီယူနာကိုတွေ့လို့ရှိရင်တခြားလူတွေဆက်မကူအောင်ပေါ့နော်လှုပ်ဖို့သတ်မှတ်ပေးထားတာတွေရောရှိလားဆရာ
ဆိုတော့ကျွန်တော်အစီအမံရှိတဲ့နောက်ဆုံးတွေ့လိုက်တဲ့လူနာတယောက်ဆိုရင်ငွေတပတ်လောက်ခါမှာကျွန်တော်ကလီးယားရယ်ဆိုပေးလိုက်တာဒီမှာတော့ဒါမျိုးဖြစ်လို့ရှိရင်ကျမရဲ့ဝန်ကြီးဌာနပေါ့နော်ဒေတာနာကျမရဲ့ဝန်ကြီးဌာနပြောလို့ကလို့ခေါ်တာပေါ့လေအဲဒါ Department of Health and Welfare ကိုကျွန်တော်အကြောင်းကြားရတယ်သူတို့ကအဲ့လူတွေကိုသွားပြီးတေးချအောင်စောင့်ကြည့်နေတယ်ဒီလူတွေရှောက်ပြီးတော့လုံလုံမာတွေဘာလို့ဖြစ်မှာဆိုလို့ပေါ့နော်နောက်ပြီးတော့ကျွန်တော်ကတော့ဒီနိုင်ငံမှာတော့သူ့ရဲ့အလုပ်ရှင်ကိုပြောပိုင်ကိုမရှိဘူးသူ့မှာဒီယောဂရှိနေပါတယ်ဆိုတော့ဒါပေမဲ့ကျွန်တော်တို့ကလူနာကိုပဲပညာပေးတာပေါ့လေမသွားပါနဲ့ဖြစ်နိုင်လို့ရှိရင်အလုပ်ကနေခွင့်ယူပါဒီမှာကတော့တရင်ဝင်ခွင့်ရှိတယ်ပေါ့ဗျာကျွန်တော်တို့ခွင့်အတွက်ကျွန်တော်ရေးပေးလိုက်တာပေါ့ဗျာပေးရှင်ကဘာယောဂဖြစ်တယ်လို့တော့မရေးပေးဘူးပေါ့နော်ပေးရှင်ကယောဂရှိတယ်ယောဂတစ်ခုဖြစ်နေတဲ့အတွက်ကြောင့်ခွင့်၃ဘတ်အထိတော့လိုပါတယ်ဆိုပြီးရေးပေးလိုက်လို့ရှိရင်သူက officially ဒီနိုင်ငံမှာကတော့ခွင့်ရတော့ရကြတာပေါ့လေတရင်ဝင်လည်းခွင့်ရတည်ရှိတယ်ဆိုတော့သူကဒီလိုနည်းနဲ့ယူရတာပေါ့လေဆိုတော့အလုပ်ကနေမလုပ်ဘူးအနာကျက်သွားတဲ့အချိန်ကြာမှဒါလေဒီအနာအကုန်ကျက်တယ်ဆိုတော့ကိုယ်ခန္ဓာမှာတလုံးမှမကြံတော့ဘူး၆ဝါးတဲ့အချိန်ကြာမှသာအလုပ်ကိုပြန်လို့ရပါတယ်အဓိကကတော့ဒါပါပဲ
ဟုတ်ကဲ့ဆရာနောက်တခြားလူတွေအတွက်ရောဆရာကြီးကြိုကာကွယ်နိုင်ဖို့ပေါ့နော်ဥပမာကာကွယ်ဆေးထိုးနိုင်တဲ့အနေအထားမျိုးကရော
ဆေးလေးရှိလားဗက်ဆင်းလေးရှိလားဆိုတော့ရှိပါတယ်ကျွန်တော်ထင်တာတော့ဒီအရှိတောင်အရှာနေအာဖရိကမှာဆေးလေးရောရှိမှာမဟုတ်ဘူးကျွန်တော်ဆိုရင်တော့ဆေးတော့မပေးဘူးပါဘူးတခါမှမပေးဘူးဘာလို့လဲဆိုတော့ဆူဆူဝါးကြီးအလိုမျိုးဖြစ်တဲ့ကိစ္စမျိုးကိုကျွန်တော်လည်းမတွေ့ဘူးပါဘူးကိုဒီမှာတော့ for cosmetically ဆိုတော့အပြင်းမန်းရတော့ရုပ်ဆိုးတာပေါ့ဗျာအဲ့ဒီအတွက်တော့ကျွန်တော်ကစေမပေးပါဘူးဒီနိုင်ငံမှာတော့ vaccine ရှိပါတယ်ဘယ်လိုလိုမျိုးပေးလဲဆိုနံပါတ်1ကတော့ဒီယောဂဖြစ်တဲ့လူတွေသူနဲ့အတူ partner ဆီပေါ့နော်အတူတူအမျိုးသားတွေလိင်လူဆက်ဆံတဲ့မျိုးသားတွေမှာဆိုရင်တော့ကျွန်တော်တော့ပေးပါတယ်နောက်တစ်ခုကတော့ဆေးရုံမှာရှိတဲ့အလုပ်သမားတွေပေါ့နော်ဒီ expose ဖြစ်တဲ့ဆိုတော့ထိုးကျင်နေဆိုရင်တော့ကျွန်တော်တို့ကပေးပါတယ်ဒါမဲ့လည်းကျွန်တော်တို့ကတော့များတော့လက်ဆွေဒီပိုင်းကိုပြီးတော့စီးတဲ့အတွက်ကြောင့်ကျွန်တော်တို့မထိုးဘူးပေါ့လေ။နော်။နောက်တစ်ခုကတော့အိမ်မှာရှိတဲ့လူတွေအဲဒီယောဂရှိတဲ့သူကအဲ့အိမ်ကိုသွားပြီးတော့မသိဘဲနဲ့အသက်ကြီးတဲ့လူတွေပါများရှိရလို့ရှင်တော့လည်းပေးလို့ရပါလေ။ဒါပေမဲ့လည်းကျွန်တော်ထင်တာတော့ဒီနေ့ဒီချိန်ထိကတော့အဲ့လိုမျိုး exposure ဖြစ်တဲ့လူတွေကိုယောဂကို export ဖြစ်သွားတဲ့လူတွေကိုပေးတာတော့အရင်ရှာပါလေ။မြန်မာမှာလည်းဒီဆေးရတလောက်ကြီးကြီးမပေါ်သေးပါဘူးဒီ vaccine ကပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာနောက်ထပ်ရောဒီကာကွယ်ဆေးကိုချက်ချင်းပြည့်ပြည့်ပေါ့နော်မပေးသေးတဲ့အကြောင်းရင်းရှိသေးလားဆရာ
The reason ကျွန်တော်တို့ကမပေးတာနံပါတ်1ကဟိုကြောက်ရောဟာနဲ့မတူတာ small box နဲ့မတူတာ small box မှာချိန်နိုင်တဲ့အနေအထားလေးတွေရှိတယ်ပေါ့နော်သူကတော့လောလောလတ်လတ်ကြီးတော့အသက်အနေနဲ့ဆုံးရှုံးမှုရှားတယ်လို့ကျွန်တော်တွေ့ရပါတယ်နောက်ထပ်တစ်ချက်ကလည်း chicken box ရေချောင်းနဲ့မတူတာရေချောင်းပိုးကကျွန်တော်ရဲ့ nerve တွေမှာသွားပြီးတော့အောင်းနေပါတယ်တဲ့ဂျင်းဂျင်းတခါကကြာလို့ရှိရင်ပြန်ပြီးတော့ရှင်းကြဆိုပြီးတော့အေးရုံပေါ်လာနိုင်တယ် chicken box မှာရပါတော့ဒါကြောင့်ကျွန်တော်ဒီနိုင်ငံမှာတော့ chicken box ဆိုတော့ကျွန်တော်တို့ကထိုးပေးပါတယ်ကလီးငယ်တဲ့လူတွေပေါ့ဒီဆိုတော့ဒါပေမဲ့ဒီ virus က chicken box ရေချောင်းနဲ့မတူတာဒီ nerve ထဲမှာသွားပြီးတော့ကင်းအောင်ပြီးတော့မနေတဲ့အတွက်ကြောင့် so far ကျွန်တော်နားလေတော့ပေါ့နော်ကြောက်စရာအထီးတော့မလိုပါဘူ
းဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာအများစုကြောက်လန့်ကြတာကတော့ဒီကမ္ဘာ့ကျန်းမာရေးဖွင့်ရနေပြီးတော့အရေးပေါ်အခြေအနေချိန်ညာလိုက်လို့ရှိရင်ကိုဗစ်လိုများပေါ့နော်အရင်ကျုံခဲ့ပြီးတော့ကူးစက်မှုတွေပြင်းထန်ပြီးတော့ဒီထိစက်မှုတွေများမလားလို့အများစုကစိုးရိမ်ကြတဲ့ခါကျတော့ကိုဗစ်နဲ့ကွာတာလေ
ဟုတ်ကဲ
့အဲ့ဒါလေးနည်းနည်းဟုတ်ကဲ့
ကိုဗစ်ကတော့ကလေးတန်းနေကူတာဆိုတော့ဒါကြောင့်မို့လဲကျွန်တော်တို့ကိုဗစ်စားဖြစ်တဲ့အချိန်တုန်းကဒါကြောင့်မို့ဒီ false information ကိုစားပြီးတော့ပေးခဲ့တယ်ပေါ့နော်တချို့သောနိုင်ငံတွေကနေဟို wet market ကနေကူးတယ်ပေါ့ဒီတရိတ်ဆန်တွေကိုတက်ပြီးတော့ကူးတယ်ဆိုတော့အဲ့တော့မကြောက်ကြဘူးလေဟိုတယ်မလားပါလို့လဲဆိုတော့ဒီတရိတ်ဆန်တွေသွားစားတော့မှဖြစ်ဖြစ်ဒီ wet market တွေကိုသွားတော့မှဖြစ်ဖြစ်ဟိုတယ်မလားဆိုတော့ဒါပေမဲ့လည်းနောက်ပိုင်းကျတော့ပြီလာတယ်လေစုံစမ်းလာတဲ့အခါမှာဘာကြီးပြီလာလဲဆိုတော့ဒါကအပေါ်ရန်ကိစ္စပဲဖြစ်နေတာလေတကယ်တမ်းအဲဒီမှာချစားနေလို့ပေါ့နော်လိုက်ပြီးတော့စားနေပြီးသွားပြီးကိစ္စအများကြီးပြီးသွားတဲ့ခါကျတော့ဒီ web market ကိုမသွားဘဲနဲ့ Germany မှာပြန်လာတဲ့လူတွေမှာဖြစ်လာတယ်လို့ပါလို့ဆိုတော့သူတို့သိလာတယ်ဒီ လေတွေကနေတစ်ဆင့်ကူးလာရပေါ့လေအဲ့ဒီအချိန်တည်တဲ့အချိန်မှာတူလိမ့်ပေါ့နော်ဒီလိုအလုံးပြန်တော့ပါပါလေဆိုတော့ဒီလိုဟာမျိုးကတော့ဒီ monkey box ပါတော့မဖြစ်လောက်သေးဘူးလို့ကျွန်တော်တို့ယုံတယ်ဘာလို့လဲဆိုတော့သူ့ရဲ့ကုပုံ community ယောဂါရှိတဲ့လူကိုတော့ပြီးတော့ထိမှာပဲကူးတယ်ဒါမှမဟုတ်ယောဂါဖြစ်နေတဲ့ animal တော့ထိမှာပဲကူးတယ်ဆိုတော့အရင်တော့ကတော့ဒီ Congo ဆိုတဲ့ Africa နိုင်ငံမှာပဲဖြစ်တယ်ဆိုပြီးတော့ CDC ရော WHO ကယူဆကြတယ်ဒါပေမဲ့လည်းအခုဆိုလို့ရှိရင်ဒီကမ္ဘာလုံးမှာဖြစ်တယ်ဘာလို့ဖြစ်တာလဲဆိုတော့ဖြစ်နိုင်ကြီးကညာအဲ့ဒီလူတွေကုလူဆက်ဆံမှုဆိုတာ tourism ဆိုတာရှိနေတာဟုတ်အတူပြန်ဒီနိုင်ငံလူတွေဥရောပတိုက်တာလူတွေဆိုကောင်ကိုသွားကြတယ် safari လို့ခေါ်တဲ့တရိစံနေတဲ့ကိုသွားပြီးကြည့်ကြတယ်တရိစံနဲ့ဖလဲလေးကင်းသွားပြီးတော့တက်ဝင်ကြတယ်လူတွေမြောက်ပြီးဖြစ်မှာပေါ့နော်ဆိုတော့ဒီကနေစင်တို့ကူးလာကြတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
တရိမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေကလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ကလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
view ရဲ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်ကိုဆက်လက်တင်ဆက်နေပါရယ်အခုတော့တိုင်းရင်းသားဒေသတွေကအဖြစ်အပျက်နဲ့သတင်းအချက်အလက်တွေကိုတင်ပြထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပါမယ် Fever Wine Dot သားတွေကတင်ဆက်ထားတာပါ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒီသားတန်ရင်သားတည်င်းနောက်တွေတင်ဆက်ထားတယ်ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့စစ်မှုထမ်းဖို့အာဓမစုဆောင်ခံရတဲ့လူငယ်28ယောက်က KA New တမဟာလီနေမြေတဲ့ထွက်ပြေးလူမြောက်သွားပါတယ်။မောင်နှောမျိုးမှာရှိတဲ့နခခနှစ်စခန်းကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲခဲ့လို့စစ်တုံးပန်းတွေရိုဟင်ဂျာတွေနဲ့အရက်သားအကျဉ်းသားအယောက်50ကျော်သေဆုံးခဲ့ပါတယ်။တရင်လွာတွေတင်းမှာတော့ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းဖြတ်မြို့မှာအသက်ကြီးပိုင်းတွေကိုခေါ်ယူပြီးတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ခိုင်းနေတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ်။
မကနန်းဟော်မှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါစစ်မှုထမ်းဖို့အတ္တမဆုဆောင်းခံရတဲ့လူငယ်တွေအဆောင်စစ်သားညက်ကိုတိုက်ခိုက်ပြီးထွက်ပြေးလွတ်မြောက်သွားခဲ့ပါတယ်စက်တင်ဘာလပထမပတ်မှာထိုင်းရဲတွေကဖမ်းမိတဲ့မြန်မာလုပ်သားတွေကိုစစ်ကောင်စီဘက်ကအနှံခဲ့တာဖြစ်ပါတယ်အနှံခံရသူစုစုပေါင်း28ယောက်ကိုစစ်ကောင်စီကအတင်းကြပ်စစ်မှုထမ်းခိုင်းဖို့ကြိုးပမ်းခဲ့တာဖြစ်ပါတယ်အဲ့ဒီလူငယ်တွေဟာစစ်ကောင်စီအဆောင်တပ်ဖွဲ့ဝင်ညက်ကိုတပ်ဖြတ်ပြီး KNU တဝဲခရိုင်တမဟာလီကရင်အမျိုးသားကာကွယ်ရေးတပ် KNDO တပ်ရင်းခုနှစ်တပ်ခွဲငါးနေရာမှာတွားရောက်ခိုးလုံလာတာဖြစ်တယ်လို့နီးစပ်သူတယောက်ကပြောပါတယ်စစ်ကောင်စီကအတင်းကျပ်စုဆောင်းပြီးစစ်မှုထမ်းခိုင်းနေချိန်မှာထိုင်းဖက်ကဖမ်းမိတဲ့မြန်မာလုပ်သားတွေကိုစစ်ကောင်စီဘက်လွှဲပေးနေတဲ့ကိစ္စရပ်တွေကိုအထူးသတိထားဖို့လိုအပ်တယ်လို့ KNU ဒဝေခရိုင်အတွင်းရေးမှူးဘဒူစောအင်နာကသတင်းမီဒီယာတချို့မှာပြောဆိုထားပါတယ်
ရခိုင်ပြည်မောင်တော်မြို့ရှိနခခနှစ်စခန်းကိုစစ်တပ်ကလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့လို့စစ်တုံးပန်းတွေရိုဟင်ဂျာတွေနဲ့အရက်သားအကျဉ်းသား50ကျော်ပွဲချင်းပြီးတေဆုံခဲ့ပါတယ်စက်တင်ဘာလ9ရက်နေ့ညကနှစ်ကြိမ်ဘုံကျဲခဲ့တာလို့အေအေကဆိုပါတယ်တေဆုံသူတွေထဲမောင်တော်မြို့သိန်းတိုက်ပွဲကနေဖမ်းမိတဲ့စစ်တုံးပန်းတွေရိုဟင်ဂျာလက်နက်ကင်တပ်ဖွဲ့တွေဖြစ်တဲ့ ARSA RSO တပ်ဖွဲ့ဝင်တွေစစ်တင်နန်းစင်ရိုဟင်ဂျာလက်နက်ကင်တွေတရင်ပေးတွေတော်လိုင်းကိုဖျက်ဆီးတယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးစစ်စီခန်နေရသူတွေအပြင်ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP နဲ့ဆက်ဆက်သူတွေပါဝင်တယ်လို့ AA ကစက်တင်ဘာလ10ရက်နေ့မှာထုတ်ပြန်ပါတယ်။အဲ့ဒီနေ့မှာမောင်တော်မျိုးသုံးမိုင်နဲ့ဝီတာလီရွာတွေက UN အဆောက်အုံကိုလည်းစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့သေးတယ်လို့ AA ကဆိုပါတယ်။ဒီလရှိရနေ့တုန်းကလည်းပေါတော်မျိုးနယ်တဲကိုလည်းစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့လို့ AA ကဖမ်းဆီးထားတဲ့စစ်သုံးပန်း18ယောက်တေဆုံးခဲ့ပါတယ်
။ကချင်ပြည်နယ်အထူးဒေသတပ်ပန်းဝါဒေသရှိနေချာဆောင်တာဥက္ကဋ္ဌဦးစခုံတင့် ရင်ရဲ့စစ်မိတ်ထုတ်ပြန်ချက်ကိုကချင်လွတ်လပ်ရေးတပ်မတော် KIA ကတုံ့ပြန်သွားမှာဖြစ်တယ်လို့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံပုံမူးကြီးနော်ဘူးကပြောပါရယ်နေချားဆောင်တပ်ရဲ့ထုတ်ပြန်ချက်ထမှာပန်ဝါဒေတာကိုတိုက်ခိုက်တပ်ဖြတ်ဖြတ်စည်းဖို့ဝင်လာတဲ့ KIA PDF ပူပေါင်းတပ်တွေကိုယတိပြတ်ခုခံချေမှုန်းဖို့စစ်မိတ်ဆိုပြီးရေးသားထားပါရယ်အဲ့ဒီထုတ်ပြန်ချက်ကိုဇွန်လ9ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားတာဖြစ်ပါရယ်အဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးကချင်လွတ်လပ်ရေးကောင်စီ KIC ဒုတိယဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးကမော်ကသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာမထုတ်ပြန်တင်တော်စစ်မိတ်လို့စက်တင်ဘာလ10ရက်နေ့မှာရေးသားထားပါတယ်ဗုဒ္ဓဟူးနေ့မှာတော့ပန်ဝါဒေတာမှာ KIA နဲ့ပြည်သူစစ်တို့အကြတိုက်ပွဲဖြစ်ပွားနေတယ်လို့ဒေတာခန့်တယောက်ကပြောပါတယ
်မွန်ပြည်နယ်ဘေးလင်းမြို့နယ်ကတိုက်ပွဲမှာအရက်သားထိခိုက်မှုတွေရှိခဲ့ပါတယ်စက်တင်ဘာလ9ရက်နေ့တရက်ထဲတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ဒေတာခန့်တွေကပြောပါတယ်အရက်သားတွေအပြင်နှစ်ဖက်လက်နက်ကင်တွေဖက်မှာလည်းထိခိုက်တိုက်စုံမှုတွေရှိခဲ့ပါတယ်တိုက်ပွဲတွေစစ်တပ်ဘက်က4ယောက်နဲ့ KNLA PDF တပ်ဖွဲ့ဘက်ကရဲဘော်တယောက်ကြာဆုံးခဲ့ပါတယ်အရက်သားကတော့3ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဘေးလင်းမြို့နယ်တပီနီရွာနာကစစ်ကောင်စီရဲ့တရာစစ်စီဂိတ်ကိုစက်တင်ဘာလ9ရက်နေ့မနေ့ပိုင်းမှာ KNLA နဲ့PDF ပူးပေါင်းတပ်ဖွဲ့တို့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်နှစ်ဖက်ကြားတိုက်ပွဲတွေဖြစ်ပွားခဲ့တာပါ
စစ်ကောင်စီကချင်းပြည်နယ်မှာမိုဘိုင်းဖုန်းအင်တာနက်လိုင်းတွေဖြတ်တောက်ထားတာ3နှစ်ကျော်ရှိလာပြီဖြစ်ပြီးလူမှုစီးပွားနဲ့ကျန်းမာရေးစတဲ့နယ်ပယ်အသီးသီးမှာအခက်အခဲတွေနဲ့ကြုံတွေ့နေရပါတယ်။မြို့နယ်ကုန်းမြို့နယ်ရှိတဲ့ချင်းပြည်နယ်မှာပြည်နယ်ရဲ့မြို့တော်ဟာခါကလွဲပြီးဂျာနက်ဖလန်တီတိန်တွန်းဆန်ထန်တလန်မင်းတက်ကံပက်လက်မတူပီနယ်ပလောဝမြို့နယ်တို့မှာမိုဘိုင်းဖုန်းဒေတာအင်တာနက်လိုင်းတွေကို2021ခုနှစ်စက်တင်ဘာလကတည်းကစစ်ကောင်စီကဖြတ်တောက်ခဲ့တာဖြစ်ပါတယ်။ချင်းပြည်ထဲလူရေတရာမှာ80လောက်ဟာကျေးလက်ဒေတာမှာနေထိုင်ကြတာကြောင့်မိုဘိုင်းဒေတာအင်တာနက်လိုင်းတွေဖြတ်တောက်ခံရတဲ့အတွက်စီးပွားရေးလူမှုရေးကျန်းမာရေးနဲ့သတင်းအချက်အလက်သိရှိမှုဆိုင်ရာကိစ္စရပ်တွေမှာထိခိုက်ဆုံးရှုံးနေနာမှုတွေများနေတယ်လို့တီးတိမ်မြို့ခန့်ကပြောပါတယ်
မူအဆက်မပြတ်ရွာသွန်းမှုကြောင့်ရှမ်းပြည်မြောက်ပိုင်းကစစ်ဘေးတိမ်းရှောင်သူတွေစားနပ်ရိက္ခာခက်ခဲနေပြီးရှမ်းပြည်တောင်ပိုင်းကလူထုကတော့ရေကြီးရေရှမ်းမှုနဲ့ကြုံနေရပါတယ်။ကိုကန့်တပ်ဖွဲ့ MNDA နဲ့စစ်ကောင်စီတပ်ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒီပေါ်မြို့နယ်တမိုင်လောက်ဝေးတဲ့လှိုင်ကူထဲမှာခိုလုံနေရတဲ့စစ်ဘေးရှောင်ရွာသားတထောင်လောက်ဟာစားနပ်ရိက္ခာတွေအရေးပေါ်လိုအပ်နေပါတယ်။တိုက်ပွဲမရှိတဲ့ရှမ်းပြည်တောင်ပိုင်းမှာတော့မိုင်းကင်၊နမ်ဆန်၊မူနယ်၊လင်းခီ၊ပူပုံ၊မိုင်းပွန်၊ပုံအင်းစီစံပင်လောင်အောင်ပန်းကလောရက်ဆောက်ညောင်ရွှေနဲ့ချွေညောင်မြို့တို့အပြင်မြို့တော်တောင်ကြီးမှာလည်းအပြင်းအထန်ရေကြီးရေရှမ်းမှုတွေဖြစ်ပွားနေပါတယ
်အခုဆက်ပြီးသတင်းတွေကိုတင်ဆက်ပေးသွားမှာပါစစ်မှုမထမ်းမနေရဥပဒေကြောင့်လူငယ်တွေနေရက်ကနေစွန့်ခွာတိမ်းရှောင်နေကြလို့ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းဖြတ်မြို့မှာတက်ကြီးပိုင်းတွေကိုခေါ်ယူပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ခိုင်းနေပါတယ်မိုင်းဖြတ်မြို့ကလူထုရဲ့အခက်အခဲတွေကိုတော့နမ်ဟ ோம் ကစူးစီးတင်ဆက်ထားပါတယ်
ရှမ်းပြည်အရှေ့ပိုင်းမိုင်းဖြတ်မြို့မှာစက်တင်ဘာလ10ရက်နေ့ညနေပိုင်းကစစ်တပ်နဲ့အုပ်ချုပ်ရေးပိုင်းကနေရရွာကြီးကဲတွေကိုခေါ်ယူပြီးအသက်36နှစ်ကနေအသက်65နှစ်အကြားအမျိုးသားအယောက်90ကိုစစ်ရဲလေ့ကျင့်ဖို့နာမည်စည်းရင်းတွေကောက်ယူပေးဖို့ဆင့်ဆိုညွှန်ကြားလိုက်ပါတယ်။အဲ့ဒီအစည်းအဝေးအပြီးညနေပိုင်းမှာတော့သက်ဆိုင်ရာရက်ကြီးအုပ်ချုပ်ရေးအကြီးကဲတွေကရရွာလူထုကိုအစည်းအဝေးပြန်လည်ခေါ်ယူပြီးတော့နာမည်စည်းရင်းကောက်ယူနေတယ်လို့မိုင်းဖြတ်ဒေသခံတယောက်ကအခုလိုပြောပါတယ်
။အယောက်90ကိုခေါ်냐ဟုတ်တယ်တော့အမေနဲ့အတုံးပြမဲ့လူပေါ့ဒီရန်ကျတော့60ပေါ့ဒီမှာတလားတဲ့မှာတက်ထမ်းတာမိုင်းချက်မြို့ထဲမှာရှိရ3.9ဆိုတဲ့ဆက်ဆက်ခါရှိရအဲ့မှာနေမယ်အဲ့မှာစားမယ်အဲ့မှာအိပ်မယ်ဒီတန်းပြီးတော့မဲမမတော်ရဘူးကိုမျိုးမကိုကိုရောက်ဖို့နဲ့ကိုအလုံးကြုံရင်းဆောင်မှာအဲ့လိုတော့ပြောတာပဲအမခံကြတာပဲအဲ့မှာလာပြီးတော့ပြောရင်းပြ
ဒီစီရေးလေ့ကျင့်မှုတင်တန်းကိုစက်တင်ဘာလထဲမှာပဲစတင်လှုပ်ဆောင်သွားမှာဖြစ်လို့မိုင်းဖြတ်မြို့ခံအားလုံးကတက်တက်ကြွကြွပါဝင်ပေးဖို့ဆိုပြီးစစ်တပ်ကအစည်းအဝေးခေါ်ရုံးကပြောဆိုသွားတယ်လို့ဒေသခံတွေကဆိုပါတယ်စစ်ကောင်စီတပ်ကတနင်္ဂနွေလုံးအတိုင်းတာနဲ့စီရေးလေ့ကျင့်ပေးနေတာ၄၃မြောက်ရှိပြီဖြစ်ပြီးအခု၅ချိန်မြောက်မှာဒီမိုင်းဖြတ်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့အတွက်လူတွေကိုထက်တွင်းစီရေးလေ့ကျင့်ပေးသွားမှာဖြစ်တယ်လို့ဆိုပါတယ်မိုင်းဖြတ်မြို့ခံလူငယ်တွေဟာစစ်တပ်နဲ့ပူးပေါင်းပြီးစီရေးလေ့ကျင့်မှုမလုပ်ချင်တာကြောင့်ထွက်ပြေးတိမ်းရှောင်ကြကုန်လို့လူအစားထုံးငါးရန်ပို့ဖို့ဆိုပြီးဒေသခံတွေစီကပိုက်ဆံကောက်တာတွေလည်းပြီးခဲ့တဲ့ဇွန်ဇူလိုင်လတွေတုန်းကလှုပ်ဆောင်မှုတွေရှိခဲ့ပါတယ်။မိုင်းဖြတ်ဒေသခံကအခုလိုပြောပါတယ်
အော်ရှောက်တော့ရပါဒီဒီတနန်းတက်ချာတဲ့ကိုဒေတာလုံးချုပ်မယ်တန်ငယ်တခုတွေရှိတော့ကိုကလည်းတော့ပိုင်တာပေါ့ကိုကိုနေရာကိုပဲတောင်းမှာမဲမမတော်ရဘူးသူအမခံစတဲ့တောင်းပေါ့ဘာမှမသိလားမလဲသူကတော့ဘာမှသူရင်သိရှိမှာမဟုတ်လေအဲသူတဲ့ခေါ်တဲ့လူစိန်တော့သူတို့ရုံးမှမရတော့ဘူးတနန်းချင်းတွေရောကားပေါ်တက်သွားမယ်တနန်းထောက်ပြီးချင်းရောက်ပြောဘာလုပ်လဲရမလဲ
အခုလိုတက်ကြီးပိုင်းနေပါမကြံစီရေလေ့ကျင့်ခိုင်းတာတွေလှုပ်ဆောင်လာနေတဲ့အပြင်စီရေလေ့ကျင့်မှု၅ချိန်မြောက်မှာအမျိုးသမီးတွေကိုပါခေါ်ယူမှာဆိုတာကြောင့်ပြည်တွင်းကလူငယ်ကြားမှမရွေးနေ့စဉ်နေ့တိုင်းပြပကိုနီလာမျိုးစုံနဲ့ထွက်ခွာနေကြပါတယ်။မိုင်းဖြတ်မျိုးကစစ်တပ်နဲ့နှိစက်တဲ့တူတွေရဲ့ပြောပြချက်အရလာမယ့်အောက်တိုဘာလတက်မှာလဲနာမည်စရင်ထပ်ကောက်အောင်မယ်လို့သတင်းတွေထွက်နေတာကြောင့်ဒေသတွင်းပြည်သူတွေကစိုးရိမ်နေကြပါတယ်။
တနင်္သာရီတိုင်းဒေသကြီးပလောမြို့နယ်မှာစစ်ကောင်စီကဖမ်းဆီးထားတဲ့အမျိုးသမီးတွေနဲ့လူငယ်အယောက်20ကျော်ရဲ့အသက်အန္တရာယ်အတွက်စိုးရိမ်နေကြတယ်လို့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းဟာဖောင်းကပြောပါတယ်။ဒီကြောင့်ကျွန်မအမိအနေတင်ဆက်ထားပါတယ်။ပလောမြို့နယ်ပလာမြို့တိုက်ပွဲအပြီးဖမ်းဆီးခံခဲ့ရတဲ့အရက်သားတွေတဲကပြန်ပြီးတော့မလွတ်လာသေးတဲ့အရက်သားလူငယ်တွေနဲ့အမျိုးသမီးတွေအတွက်စိုးရိမ်နေကြရတာဖြစ်တယ်လို့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းပြောရေးဆိုခွင့်ရှိသူနိုင်အဲမွန်ကပြောပါတယ်။
ကိုယ်မှာပြဆိုရရဲဘာဖြစ်လို့ဆိုတော့အဲ့ဒီတောင်ကချုပ်ဆိုလို့ရှိရင်တော့ဟိုကိုပြောကောင်းဆိုတော့မနက်ဖလောင်းချက်ပြလိုက်တာတတိယဆန်းကတော့မရတော့တာနော်ဒီကြောက်ရွံ့နေတာချုပ်ဆိုလို့ရှိရင်၃၄၅လောက်လောက်ဇက်တိုက်ကြောက်သွားပြန်ပြီးတော့ဟိုအဆန်းပြန်ပို့လို့မရတော့ဖြစ်တဲ့တန်းကပြန်အဆန်းချက်ပြီးတော့နော်ဒီနေရာကိုပို့လိုက်ပါရှိတယ်ပို့လိုက်ပြီးတော့အဲ့ဒီသားတိုင်းချင်းအသုံးခိုင်းရဆိုတဲ့အခြေအနေတွေဖြစ်မှာဆိုရင်လေ
ပလာမြို့မှာစက်တင်ဘာလ၄ရက်နေ့ကစစ်ကောင်စီတပ်နဲ့တော်လှန်ရေးတပ်ဖွဲ့တို့အကြားနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲ့ဒီတိုက်ပွဲအပြီးစစ်ကောင်စီတပ်ကပလာမြို့လမ်းပေါ်မှာတွေ့သည့်လူငယ်တွေအမျိုးသမီးတွေနဲ့တပ်ကြီးရဲအုပ်တွေအပါအဝင်ဒေသခံအယောက်60ကျော်ကိုဖမ်းဆီးသွားခဲ့ပါတယ်။ဖမ်းဆီးခံရတဲ့သူတွေထဲမှာဒေသခံအယောက်40ကျော်ကိုစက်တင်ဘာလ5ရက်နေ့ကပြန်ပြီးတော့လွတ်ပေးခဲ့ပေမဲ့စစ်မှုထမ်းဥပဒေမှာအကျုံးဝင်နေတဲ့တမတ်ချက်တွေနဲ့ပြည့်မီတဲ့လူငယ်တွေနဲ့အမျိုးသမီးအယောက်20ကျော်ကိုဆက်ပြီးတော့ဖမ်းဆီးထားတယ်လို့နိုင်အမုံကဆက်ပြောပါရယ
်။ဒါဖန်သွားတဲ့အချိန်တုန်းက20ကျော်။20ရောက်ဖြစ်ကိုပြန်မထုတ်သေးဘူး။ဆိုတော့အဲ့လိုမထုတ်တဲ့အကြောင်းရင်းတွေကအဲ့ဒီကောက်ချက်ချကြရတယ်။ဆိုကြတော့ဒီဇာတိုင်းနေနဲ့သုံးသွားတာလို့ပြောကြတယ်လို့တချို့ကလည်းဒီစစ်တပ်ကသူဒီထုတ်ခံလာတယ်လို့ပြောတယ်။တချို့ကလည်းအဲ့လိုမျိုးဒီအဆန်းကတနည်းအဆန်းကပြောင်းနေတဲ့ပုံမှာထုတ်ပေးဆိုရင်ကြားတယ်
ဒါအပြင်ဩဂတ်လ30ရက်နေ့တုန်းကလည်းတနင်္သာရီတိုင်းဒေသကြီးဒဝဲခရိုင်လောင်လုံးမြို့နယ်ဘူးသီးရွာနာမှာစစ်ကောင်စီတပ်ကဒေသခံရွာသား၄ယောက်ကိုဖမ်းဆီးခဲ့ပြီး၃ယောက်ကတော့ပြစ်ဒဏ်ခံလိုက်ရတယ်လို့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းကဆိုပါတယ်။အခုဆက်ပြီးတော့သတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
စစ်မှုထမ်းဖို့အတမဆူဆောင်းခံထားရတဲ့လူငယ်29ယောက်ကအဆောင်စစ်သား၂ယောက်ကိုတိုက်ခိုက်ပြီး KNU တပ်မှ၄နေမီထဲထွက်ပြေးလွတ်မြောက်သွားပါတယ်။မောင်တော်မြို့နယ်ရှိနခခနှင့်စခန်းကိုစစ်ကောင်စီကလေရင်နဲ့ပုံကျဲခဲ့လို့စစ်တုံးပန်းနေရိုဟင်ဂျာတွေနဲ့အရတားအကျဉ်းသားအယောက်50ကျော်တိဆုံးခဲ့ပါတယ
်။သရရှင်တွေကနားဆင်နေကြကြရတာကတော့နေဆက်ဒေတာကတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာမီပါ။
တိုင်းရင်သတင်းလွှာအစီအစဉ်ကိုတင်ဆက်ခဲ့တာပါ VO ရဲ့တောက်ကြနေမနေပဲရုပ်သံအစီအစဉ်ကိုကြည့်ရှုနားတော်တာဆင်နေရတာပါတောတာရှင်နေအနေနဲ့ VO ကိုစာရေးသားဆက်သွယ်လို့ရဆိုရင်တော့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတင်ပြပေးပါဦးမယ်မြန်မာနိုင်ငံမှာဒီပိုင်းအတွင်းကလေးငယ်အ ਨੇ ဆုံး၁၀ယောက်လောက်သေဆုံးစေတဲ့လေကြောင်းတိုက်ခိုက်မှုတွေအတွေ့အထူးအံ့ဩတုန်လို့ရကြောင်းကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကစက်တင်ဘာလ၁၂ရက်နေ့ကကြေညာချက်ထုတ်ပြန်ပြောဆိုပါရယ်ပြီးခဲ့တဲ့စက်တင်ဘာလ၅ရက်နဲ့၆ရက်နေ့တွေမှာရှမ်းပြည်နယ်ချင်းပြည်နယ်မကွေးတိုင်းတွေမှာလေကြောင်းတိုက်ခိုက်မှု၅ချိန်ပြုလုပ်ခဲ့တဲ့အတွင်းကလေးငယ်အ ਨੇ ဆုံး၁၀ဦးအပါအဝင်အရသာ၂၄ယောက်သေဆုံးခဲ့ပြီးကလေး၈ဦးထက်မနည်းဒဏ်ရာရရှိခဲ့ပါတယ်ကိုဒူကိုဒါစာတင်ကြောင်းတွေလည်းပျက်စီးသွားခဲ့တဲ့အကြောင်းကုလသမဂ္ဂကဖော်ပြထားပါတယ်။ Israel လေကြောင်းတိုက်ခိုက်မှုကပါလက်စတိုင်းဒုက္ခသည်တွေခိုလုံနေတဲ့ကုလသမဂ္ဂအကြောင်းကိုထိမှန်ပြီးကုလသမဂ္ဂဝန်ထမ်း6ဦးအပါအဝင်လူ18ဦးသေဆုံးခဲ့ရတဲ့နောက်တနည်းမှာပဲဂါဇာကလူသားချင်းစာနာမှုအကူအညီပေးနေတဲ့နေရာတွေကိုအကာအကွယ်ပေးဖို့အမေရိကန်က Israel ကိုဆက်လက်ပြားပေးသွားမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီး Anthony Blinken ကကြာတာပရင်းနေဝါဆောကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ အမေရိကန်ဩစတြေးလျဂျပန်နဲ့အိန္ဒိယလေးနိုင်ငံပါဝင်တဲ့ Quad ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကိုစက်တင်ဘာလ22ရက်နေ့မှာသမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့နေရာဌာနဖြစ်တဲ့ဒလာဝဲယပြည်နယ်မှာကျင်းပမှာဖြစ်တဲ့အကြောင်းသမ္မတအိမ်ဘူရိုကကြာတာပရင်းနေ့မှာထုတ်ပြန်ပြောဆိုခဲ့ပါတယ်ဒရင်ချင်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့မနေ့ပဲအတန်းလေးအစည်းအဝေးကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေတဲ့မှာအစည်းအဝေးထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးရုပ်သံဒါရိုက်တာကတော့မူရစ်စကော့ကော်တွန်ဖြစ်ပါတယ်ကျွန်တော်ကတော့အစည်းအဝေးမူဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ကျွန်တော်ရဲ့တနင်္ဂနွေမနေ့ပဲအတန်းလေးအစည်းအဝေးလည်းဒီမှာဒီမှာပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားထောင်ဆက်ဆင်တဲ့အတွက်ကျေးဇူးတင်ပါတယ်